Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်မေလ26ရက်နေ့အင်္ဂါနေ့မနေ့ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေထုတ်လွှင့်ပေးနေပါတယ်။ဒိုင်းဒိုမီတာ30.40-48တို့ကနေခန်းယူနိုင်နိုင်ပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုတင်ပြပေးပါမယ်။ကျွန်မတင်ပြထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်ရေးသတိထားဆောင်ရွက်ချက်သစ်တွေနဲ့အတူဥရောပနိုင်ငံတချို့မှာခီးသွွားလုပ်ငန်းခန္ဓာကိုဖြည်းဖြည်းချင်းပြန်ဆနေပါပြီ။ဂရိနိုင်ငံရဲ့စီးပွားရေးကခီးသွွားလုပ်ငန်းပေါ်မှာအများစုမှီခိုနေရတာဖြစ်ပြီးတင်းနှင်းလာနေမှာတော့လူတွေကြားအကွာအဝေးတစ်ခုချာနေထိုင်ရေးညွှန်ကြားချက်သစ်နဲ့စားတောက်ဆိုင်တွေပြန်ဖွင့်ခဲ့ပါတယ်။စပိန်မှာတော့ပင်လယ်ကမ်းခြေတချို့ပြန်ဖွင့်သလိုမက်ဒရစ်နဲ့ဘာစီလိုနာမြို့တွေမှာတော့စားတောက်ဆိုင်တွေရဲ့အပြင်စပွဲခင်းကျစ်မှုကိုထပ်ဝက်လျှော့ချစီပြီးပြားရိုက်တွေမှာလည်းလူအနည်းငယ်ဝင်းခွင့်ပေးနိုင်ရေးအတွက်လူ၁၀ဦးထက်ပိုပြီးစုဝေးခွင့်ပေးခဲ့ပါတယ်။တခြားဥရောပနိုင်ငံတွေကခီးသွွားတွေနဲ့ရွှေ့ပြောင်းလုပ်သားတွေဝင်းခွင့်ပြုဖို့အတွက်ပြင်သစ်နိုင်ငံကတင်းနှင်းလာနေမှာပဲနေဆက်တမ်းမြစ်ချက်ကိုစပြီးဖိရှားနေပါပြီ။အမေရိကန်ပြည်အောင်စုမှာတင်းလာနေကကြာရောက်တဲ့ကြာဆုံးစစ်သည်အောက်မေပွဲအထိမ့်မှအဖြစ်မြို့တော်ဝါရှင်တန်အနီးကအာလင်တန်အမျိုးသားစစ်သင်းချိုင်းမှာကျင်းပတဲ့ပန်းကွေချဂုံးပြူပွဲကိုသမ္မတဒေါ်နယ်ထရန့်တက်ရောက်ပါတယ်။အနီးအဖြူနဲ့အပြာရောင်ပန်းတွေနဲ့မွမ်းမံထားတဲ့ပန်းကွေကိုအညာတရစစ်သည်ဂူဘိတ်မှန်ရှိမှချပီးသမ္မတကအလေးပြုပါတယ်။သမ္မတထရန့်နဲ့အတူဒုတိယသမ္မတမိုက်ပန်စ်ကာကွယ်ရေးဝန်ကြီးမတ်အက်စပါလည်းတက်ရောက်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကြောင့်အရင်နှစ်တွေထုံးကလိုသမ္မတအနေနဲ့လူစုကိုမိန့်ခွန်းပြောတာမျိုးတော့မလုပ်နိုင်ခဲ့ပါဘူး။ငှက်ဖျားရောဂါကုသတဲ့ hydroxy chloroquine ကို covid-19 ကုသထားမှာအသုံးပြုနိုင်မဲ့အလားအလာနဲ့ပတ်သက်လို့လူသားတွေနဲ့စမ်းသပ်မှုကိုယာယီဆိုင်ငံကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။ covid-19 လူနာတွေကိုဒီစင်းနဲ့ကုသထားမှာအသက်အန္တရာယ်ပိုများနိုင်ခြင်းရှိတယ်ဆိုတော့လေ့လာချက်တရက်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလန်းဆက်သုတေသနဂျာနယ်ကဖော်ပြခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The executive group has implemented a temporary pause of the
coronavirus ကုသရေးအတွက်စီးဝါစံတပ်ဖို့လူနာတွေဆေးသွင်းထားကြတဲ့ကမ္ဘာတလွားနိုင်ငံတွေကဆေးရုံပေါင်းများချီပါဝင်တဲ့စုပေါင်းစံတပ်မှုမှာဥဆောင်သူအဖွဲ့ကဒီငှက်ဖျားရောဂါကူးစေး hydroxy chloroquine နဲ့စံတပ်ကုသမှုကိုကြိုတင်လက်ဦးမှုယူကာကွယ်တဲ့အနေနဲ့ဆိုင်းငံ့လိုက်တာဖြစ်ကြောင်း WHO အကြီးအကဲကပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းနေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြူလူနာ29ဦးထိရှိနေပြီးဒုက္ခသည်1000ခွဲလောက်ကိုတီးခြားခွဲစောင့်ကြည့်နေကြောင်းအစိုးရတာဝန်ရှိသူတွေကတင်းနှလာနေမှပြောပါသည်ကူးစက်ခံရသူတွေမှာတော့စိုးရိမ်စရာအခြေအနေမရှိကြောင်းအများစုကရောဂါလက္ခဏာလည်းမပြကြောင်းဒါပေမဲ့လည်းဒီလူတွေကိုတီးကြခွဲထားတဲ့အဆောင်တွေမှာထားရှိသလိုသူတို့မိသားစုတွေကိုလည်းတီးတန့်ခွဲစောင့်ကြည့်နေတာလို့ကောက်ဆက်ပဇာဒေတာဆိုင်ရာအကြီးတန်းကျန်းမာရေးအရာရှိတိုဟာဘူဟီယန်က AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတာလူဦးရေတသန်းလောက်ရှိပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဒီလူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောဆိုထားပါတယ်။အခုချိန်ထိတော့ရိုဟင်ဂျာတွေထဏိပြန်ရေးကမရေမရာရှိနေသေးပါရှင်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51 kHz 5805နဲ့ ိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုရိုနာကပ်ရောဂါရင်ဆိုင်နေရချိန်မြောက်ကယ်ရိုလိုင်းနာပြည်နယ်ချာလော့မြို့ကဘတ်စကတ်ဘောကွင်းကျယ်တစ်ခုမှာလူအပြည့်တက်ရောက်လာနိုင်တဲ့ Republican Party ရဲ့သမရကိုယ်စားလှယ်လောင်းရွေးချယ်ပွဲညီလာခံတရက်ကျင်းပမဲ့ကိစ္စကို Democrat Party ဝင်ဖြစ်တဲ့ပြည်နယ်အုပ်ချုပ်ရေးမှူးကချက်ချင်းခွင့်မပြုဘူးဆိုရင်အခြားပြည်နယ်တစ်ခုခုမှာလုသွားမယ်လို့သမရဒေါ်နယ်ထရန့်ကတင်းလာနေမှာချင်းချောက်ပြောဆိုလိုက်ပါတယ်ဒီညီလာခံဟာသမရထရန့်ကိုဒုတိယသမရသက်တမ်းအဖြစ်ပြန်လည်ရွေးချယ်မယ်ညီလာခံဖြစ်ပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကလူမစုဝေးဖို့ပိတ်ပင်နေခြင်းပုံရပြီးညီလာခံကျင်းပဖို့ဒီအားကစားကွင်းကျယ်ကြီးကိုအပြည့်အဝသုံးချခွင့်ပေးမပေးဆိုတာရေရာတဲ့အဖြေမပေးသေးဘူးလို့သမရထွန်းကသူ့ Twitter မှာရေးပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကခွင့်မပေးခဲ့ရင်လူတွေအများကြီးဆက်နဲ့အဆင့်မြင့်ဘတ်စကတ်ဘောကွင်းကျင်းတစ်ခုကိုဒေါ်လာတန်းနဲ့ချီအကုန်ကျခံပြီးကုဘသားကိုတိဆောက်နိုင်တယ်လို့သူကရေးပါတယ်အကြောင်းမပြောင်းရင် Republican အုပ်ချုပ်တဲ့ပြည်내တစ်ခုခုကိုသူဆန္ဒမရှိပဲရွေးချယ်ရမှာဖြစ်ပြီးညီလာခံပြင်ဆင်ဖို့အတွက်အလို့အကန်စီးပွားရေးအခွင့်အလမ်းကိုအဲ့ဒီပြည်내ကရာသွားလိမ့်မယ်လို့ Trump ကပြောဆိုပါတယ်ခင်ဗျာတရုတ်ကဟောင်ကောင်ပေါ်ချမှတ်ဖို့ရှိတဲ့လုံခြုံရေးဥပဒေသစ်ခေါ်အစိုးရဆန့်ကျင်ရေးစူပူအောင်လှုပ်ဆောင်မှုဥပဒေကြမ်းနဲ့ပတ်သက်လို့ American ပြည်ထောင်စုကဒဏ်ခတ်အရေးယူတာတွေလှုပ်လာမယ်ဆိုရင်သူတို့ကလည်းအလားတူအရေးယူတုံ့ပြန်မှုမျိုးလှုပ်သွားမယ်လို့တရုတ်အစိုးရကတနင်္လာနေ့မှာချင်းချောက်ပြောဆိုပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကတော့တရုတ်ရဲ့ဥပဒေကြမ်းကိုအကြမ်းဖက်ဝါဒတက်ဖြက်ရေးအဖြစ်ကြိုဆိုခဲ့ပါတယ်။ဟောင်ကောင်မှာလာနဲ့ကြီကြတဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်နိုင်ငံတော်သစ္စာဖောက်မှုပုံကံရံနှုတ်ဆော်မှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစတာတွေကိုတားမြစ်မဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းတရက်ပြဋ္ဌာန်းဖို့တရုတ်အစိုးရကဆိုင်းမြင်နေတာပါ။ဟောင်ကောင်စီးပွားရေးလုပ်ငန်းရှင်တွေနဲ့အနောက်နိုင်ငံတွေကတော့ဒီဥပဒေကြမ်းဟာဟောင်ကောင်ရဲ့တန်ဖိုးရှိလာတဲ့လွတ်လပ်ခွင့်ကိုဖြိုလဲပစ်မဲ့အဆိုပြုချက်ဖြစ်တဲ့ဆိုပြီးကိုဗစ်ကြောင့်တားမြစ်ချက်တွေရှိနေပေမဲ့လည်းထောင်နဲ့ချီတဲ့ဒေသခံတွေတနင်္ဂနွေနေ့ကလမ်းမပေါ်အတွက်ဆန္ဒပြခဲ့ပါတယ်။တရုတ်ရဲ့ဥပဒေသစ်ဟာအမေရိကန်ဟောင်ကောင်ညာရှိနေတဲ့ဦးစားပေးကုန်သွယ်ရေးလွတ်လပ်ခွင့်ကိုဆုံးရှုံးသွားစေနိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းယန်ကသတိပေးပါတယ်။တရုတ်ရဲ့အကျိုးစီးပွားထိခိုက်အောင်လုပ်လာမယ်ဆိုရင်တရုတ်ကလည်းလက်တော့ပြန်သွားမယ်လို့နိုင်ငံသားကြီးပြောခွင့်ရဂျော်လီချန်ကတင်းနှောင်တင်းစားရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့ကအစ်ပွဲတော်ကာလ3ရက်အပြစ်ခတ်ရစေချောင်းကျင်းညာပြီးတဲ့နောက်တာလီဘန်ကျင်းသားတရားကိုအာဖဂန်အစိုးရကတင်းနှောင်နေ့ကပြန်လွှတ်ပေးလိုက်ပါတယ်19နှစ်နီးပါးကြာအာဖဂန်စစ်ပွဲတွင်အခုလိုနိုင်ငံတော်ဝန်တိုက်ခိုက်မှုတွေရစဲသွားတာကတော့ဒုတိယအကြိမ်ဖြစ်ပြီးတာလီဘန်အဖွဲ့ဘက်ကစာပြီးအပြစ်ရချောင်းကျင်းညာခဲ့တဲ့အပေါ်အစိုးရကကြိုဆိုခဲ့သလိုတာလီဘန်ကျင်းသား2000ကျော်ကိုပြန်လွှတ်ပေးမဲ့အစီအစဉ်ကိုလည်းကျင်းညာလိုက်တာပါအာဖဂန်အစိုးရအနေနဲ့တာလီဘန်အဖွဲ့နဲ့ငြင်းငြင်းရေးဆွေးနွေးဖို့အသင့်ရှိနေပါတယ်လို့လည်းအာဖဂန်သမ္မတအက်ရှရက်ဂါနီကပြောပါတယ်တာလီဘန်တွေဘက်ကအပြစ်ရကြောင်ပြောဆိုလိုက်ပြီးတနင်္ဂနွေနေ့မှာပဲအာဖဂန်တပ်ဖွဲ့တွေကိုလည်းအပြစ်ရဖို့ညွှန်ကြားထားကြောင်းသမ္မတကတုံ့ပြန်ပါတယ်အာဖဂန်အစိုးရအနေနဲ့ဖမ်းဆီးထားတဲ့တာလီဘန်အကြီးအကဲတွေကိုတနည်းတရားနှုတ်နဲ့2000ပြည့်တဲ့အထိပြန်လွှတ်ပေးသွားမယ်လို့အာဖဂန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရက AFP သတင်းဌာနကိုပြောပါရယ်ခင်ဗျာဒေသတွင်းကလူသန်းပေါင်းများစွာရဲ့စားနပ်ရိက္ခာဖူလုံရေးကိုချိန်ချောက်နေတဲ့တီးနှံဖြက်ကျိုင်းကောင်တိုက်ဖြက်ရေးစီမံချက်ကိုအီရန်အိန္ဒိယပါကစ္စတန်သုံးနိုင်ငံပူးတွဲလှုပ်ဆောင်သွားဖို့ဆန္ဒရှိကြောင်းသူတို့ရဲ့အဓိကပြိုင်ပွဲအိန္ဒိယနိုင်ငံကကမ်းလှမ်းလာတယ်လို့ပါကစ္စတန်နိုင်ငံသားဥက္ကဋ္ဌဌာနပြောခွင့်ရမစ်ဖာရူကာ VOA ကိုအတည်ပြုပြောပါရယ်အိန္ဒိယပါကစ္စတန်နှစ်နိုင်ငံနယ်စပ်ကက်ရှမီးယားဒေသအရေးနဲ့ပတ်သက်လို့စည်ရေးတင်းမာမှုရှိနေခြင်းမှာအိန္ဒိယရဲ့အခုလိုရှားပါတဲ့ကမ်းလှမ်းချက်ထွက်ပေါ်လာတာပါ။ကျိုင်းကောင်တွေရဲ့အနေနဲ့ပတ်သက်လို့ကုလသမဂ္ဂ FAO အဖွဲ့ကသတိပေးထားခြင်းမှာပါကစ္စတန်ကလည်းအိန္ဒိယအပါအဝင်ဒေသတွင်းနိုင်ငံတွေနဲ့လက်တွဲလှုပ်သွားဖို့ဆုံးဖြတ်ထားကြောင်းမစ်ဖာရူကပြောပါတယ်။ဒါပေမဲ့အိန္ဒိယရဲ့ကမ်းလှမ်းချက်ပေါ်ပါကစ္စတန်ကဘယ်လိုတုံ့ပြန်မလဲဆိုတာတော့မသိရသေးပါဘူး။အိန္ဒိယရဲ့ကမ်းလှမ်းချက်ထဲမှာနေစတဲ့လျှောက်ကျိုင်းကောင်တိုက်ဖြက်ရေးလက်တွဲလုပ်မယ်ဆိုရင်ပါကစ္စတန်ကိုအိန္ဒိယကစိုက်ခင်းသုံးပိုးသတ်ဆေးရည်တွေကိုထောက်ပံ့ကူညီသွားမယ်လို့ပြောဆိုပါရယ်ခင်ဗျာအင်္ဂါနေ့မနက်ခင်း VO ရဲ့သတင်းတွေကိုမတ်တင်ကြီးတိုင်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ
ပြည်ရင်းကကိုဗစ်လူနာတွေကိုကူတာပေးဖို့ဆောင်ရွက်နေတဲ့သွေးရည်ကြီးကုထုံးရဲ့အခြေအနေဟာဘယ်အဆင့်ထိရောက်နေပြီလဲဆိုတာကိုဒီကုထုံးကူတာနိုင်မှုဆောင်ရွက်နေတဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူပမောခဒေါက်တာရေမရာကိုဆက်သွယ်မေးမြန်းထားပါတယ်ကျမစုစုပါCOVID-19 ရောဂါပျောက်ကင်းသွားသူတွေရဲ့သွေးရည်ကြီးကိုအသုံးပြုပြီးပိုးရည်လူနာတွေကိုကုသပေးနိုင်မှုအတွက်နိုင်ငံတကာကုထုံးတွေသုတေသနတွေးရှိချက်တွေနဲ့ဆေးပညာကျင့်ဝတ်တွေအပေါ်မူတည်ပြီးတော့ဆောင်ရွက်နိုင်မှုအကြံပေးအဖွဲ့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဧပြီလ16ရက်နေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီအဖွဲ့မှာသွေးရောဂါပညာဌာနကအငြိမ်းစားဌာနမှူးပါမောက္ခဒေါက်တာရေမရာကိုဥက္ကဋ္ဌတာဝန်ပေးထားတာပါ။စတင်ဖွဲ့စည်းခဲ့ခြင်းကစပြီးအခုကာလအတွင်းမှာသွေးရည်ကြီးကုထုံးနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်ထားရှိပြီးတဲ့အခြေအနေတွေကိုပါမောက္ခဒေါက်တာရေမရာကပြောပြထားပါတယ်
။ဒိတ်စိတ်တင်ကပညာရှင်တွေဆွေးနွေးရပေါ့နော်။ပြီးရင်ကျွန်တော်တို့လမ်းညွှန်ထားတဲ့အတိုင်းနဲ့ဒါကဘာပေါ်မှာပညာရေးဘယ်လိုလုပ်လဲ။ဒီပညာရအထောက်အထားတွေပါရှိလဲ။နော်လုံးဝဆိုးကျိုးကဘယ်လိုရှိနိုင်လဲ။ကောင်းကျိုးကဘယ်လိုရှိနိုင်လဲ။နောက်တစ်ခုကတော့ပြင်မဆိုင်ရနဲ့ဒါတွေကိုလေ့လာဖို့ဆိုပြီးတာဝန်ပေးတော့ကျွန်တော်ဒီတလမှာအဲ့ဒါတွေအကုန်လုံးလုပ်ရတယ်။ဒါဝေးတာကြီးမှကုတာဦး။နောက်ပြီးပါကင်မှနေပြီးဒီအမျိုးသားတွေးလူဘန်ကွဲတခုတီထောင်ရတယ်။အဲ့ဒါတွေအကုန်လုံးလုပ်ပြီးပြီပေါ့။လုပ်ပြီးတော့ကျွန်တော်တို့စပြီးတော့သူရဲ့ကျူစယူတာပေါ့နော်။အခုမှစယူတာရှိသေးတော့ဒီ900လောက်ပဲရှိသေးတယ်ကုထားတာ။
ဟုတ်ကဲ့ပါဆရာကြီးအခုကယောဂပျောက်ကင်းသူတွေကလည်းများလာပြီဆိုတော့လေဘလို့တမတ်ချက်တွေနဲ့ရွေးချယ်ပြီးတော့ဒီပျောက်ကင်းလူနာတွေရဲ့သွေးရည်ကြီးကိုရယူနေတာလေရှင
့် COVID-19 ဖြစ်တာတယောက်နဲ့တယောက်နဲ့မတူဘူးပေါ့နော်ယောဂပိုးကကိုယ်ခန္ဓာထဲဝင်ပြီဆိုလို့ရှိရင်တစ်ဆက်ရကိုင်းနှုံးလောက်ကဘာမှတိတ်မဖြစ်ဘူးနည်းနည်းပါးပါးဖြစ်ပြီးသူကသူပြန်ကောင်းသွားကြတာများတယ်။နှစ်ဆက်ရကိုင်းနှုံးလောက်ကလည်းတကယ်ယောဂလက္ခဏာရဲ့ဝေဒနာခံစားရတာပေါ့နော်။အဲ့ဒီထဲထဲမှာမှ900လောက်ကပြင်းပြင်းထန်ထန်ဖြစ်မယ်သူကမှကုသဆောင်တွေထည့်ရတယ်အသက်ရှူဆက်တင်ရတယ်ပါ냐ပေါ့နော်အဲအထူးသဖြင့်ကျွန်တော်တို့ယောဂလက္ခဏာများများဖြစ်တဲ့လူပေါ့သူတို့ကဒီယောဂကိုကြော်လွှားနိုင်ပြီးတိုက်ခိုက်နိုင်ပြီဆိုရင်သူတို့ကိုယ်ခန္ဓာထဲမှာပဋိပစ္စည်းလို့ခေါ်တဲ့ antibody အလုံးအောင်ရှိနေလို့ယူဆတာပေါ့နော်ဆိုတော့အဲ့ဒီဟာကိုသူတို့ပြန်စစ်တယ်ယောဂပုံလည်းမရှိတော့ဘူးကွာတဲ့တင်းချက်လေးရဲ့လည်းဝင်ပြီးပြီဆိုရင်မစေတနာရှိရင်သူတို့လှူခြင်းနဲ့ဆိုသူတို့စီကယူပြီးတော့တင်ထားမယ်ပေါ့နောက်လိုအပ်တဲ့လူကိုကျွန်တော်တို့ပြန်သွင်းပေးမယ်ပေါ့နော်အဲ့တော့လိုအပ်တဲ့လူဆိုတဲ့အခါမှာလူတိုင်းအောင်ပေးမှာမဟုတ်ဘူးဆိုလိုတာတွေးကြည့်သွင်းလို့လုံးလုံးကောင်းသွားတယ်မဟုတ်ဘူးတပွားတွေးကြည့်သွင်းခြင်းအားဖြင့်သူကုသတဲ့နည်းတစ်ခုပဲဖြစ်တဲ့
ဒီတွေးကြည့်ကုထုံးနဲ့ကုသတာကကိုဗစ်ရောဂါကုသနည်းတွေကပေါ့နော်ကုထုံးတစ်ခုသာဖြစ်တယ်ပြီးတော့ဒါနဲ့ကုသလို့ပေါ့နော်ပျောက်ကင်းသွားမှလည်းသိချနေတာမဟုတ်ဘူးဆိုရင်လေ့လာတွေးရှိချက်တွေအရာကိုဒီကုထုံးပုံကိုဆရာတို့ဘယ်လောက်အထိညွှန်လဲထားလဲရှင
်ဒီတွေးကြည့်သွင်းပေးလိုက်လို့အကုန်လုံးကောင်းသွားမယ်လို့လည်းမဟုတ်ဘူးကွာကျွန်တော်ဘယ်သူမှမသိသေးဒီယောဂရဲ့အသစ်ဆိုင်ကြီးဖြစ်နေတယ်လေဒါပေမဲ့ဒီတလောက်ပေါ့နော်အထူးသဖြင့်တို့တရုတ်ပြည်မှာတို့စတုံးတဲ့အပိုင်းလေးတွေထဲမှာဒါတွန်းလိုက်ခြင်းအပြင်တက်ပါသွားတဲ့ဘက်ကများတယ်ပေါ့နော်ကောင်းသွားတဲ့ဘက်ကများတယ်ဆိုတဲ့အောက်ထားလေးရှိလာတာပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့လိုလုပ်နေတာပါဒီတစ်ချက်တိုင်းပြည်တွေမှာဖြစ်တဲ့အိန္ဒိယတိုင်းပြည်အိန္ဒိယလိုဘာလို့မှလည်းဖြစ်တယ်ပေါ့ဒီတွေးကြီးတွန်းလိုက်ရင်ကောင်းသွားမှာပဲတွေးကြီးတွန်းနေတယ်ဆိုပြီးဖြစ်ကြတာပေါ့နော်ဒါပေမဲ့တွန်းလိုက်ပြီးမှသိဆုံးသွားတာတွေလည်းဖြစ်တော့အဲ့ဒီမှာအကုန်လုံးခရင်ချောက်ချာဖြစ်တာတွေလည်းဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီဥစ္စာကိုသူဟိုဒီစနစ်နဲ့သိပ္ပံကြီးကြကြချင်းချင်းပြီးတော့သုံးဆွဲရမှာဖြစ်တယ်ညှော်လင့်တာတော့ဒါသွင်းပေးလိုက်လို့ရှိရင်ကောင်းတဲ့လူနေနဲ့ပုံညားလာမယ်လို့ယူဆတာပေါ့နော
်ဒီတော့လူနာတွေကိုဘလို့အချိန်မှာဒီသွေးရည်ကြီးကုထုံးနဲ့ကုသပေးဖို့ဆုံးဖြတ်ထားလဲရှင
်ညားတော့ရင်သူကယောဂပထမပတ်မှာဆိုတိတ်မဆိုးဘူးပေါ့နော်ဖျားမယ်နည်းနည်းဆောင်စုမယ်ပါညဒုတိယအပတ်လောက်ဆိုမောနာတို့ကတော့စလာတယ်တတိယအပတ်လောက်မှစပြီးတော့အသက်မရှူနိုင်တော့ဘူးလို့ပါလို့ဖြစ်တော့ဘောနော်တခါလေးနှလုံးအားမကောင်းတော့ဘူးကြောက်ကအားမကောင်းတော့ဘူးဆိုသုံးပတ်ကြော်သွားပြီဆိုတော်တော်အချိန်လေးဆိုးနေသူအဲ့ဒီအချိန်မှမှနှလုံးကလည်းမကောင်းတော့ဘူးကြောက်ကကလည်းပြင်းနေတယ်အဲ့ဒီအချိန်မှသွားသွင်းတော့လည်းမမထူဘူးကျွန်တော်အချိန်ကိုအတိအကျရွေးရတယ်ဘယ်အချိန်မှသွင်းမလဲကောင်းဖို့ဘက်ကိုညာလာဆိုးဖို့ဘက်ကိုညာလာချင်းချင်းပြီးတော့လေအော်လူတကာအတွင်းလောက်အောင်လဲအဲ့ဒီလောက်ကျွန်တော်တို့မှသွေးကြီးတွေမရှိဘူ
းအခုဆောင်ရွက်နေတဲ့ကုထုံးအတွက်ယောဂပျောက်ကင်းသူတချို့စီကသွေးရည်ကြီးယူတာကိုဝေဘာကြီးဆေးရုံကြီးမှာစတင်နေပြီးတော့လိုအပ်လာရင်တိုးချဲ့ဆောင်ရွက်ဖို့အတွက်တခြားနေရာတွေမှာပါပြင်ဆင်ထားတယ်လို့ပါမခဒေါက်တာရေမရာကပြောပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာကိုဗစ်လူနာပေါင်း200ဦးအထိရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂဘုကင်းဆင်လာသူ122ဦးအထိရှိထားပြီးဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကျမကစုမမရှင်။ COVID-19 ကပ်ရောဂါကူးစက်မှုတွေရောလာတဲ့အတွက်အာရှနိုင်ငံတချို့မှာသွာလာလှုပ်ရှားမှုကန့်သက်ချက်တွေစတင်ဖြေလျှော့ပေးလာနေပြီမဲ့ ပုံမှန်အခြေအနေရောက်ဖို့မလွယ်သေးတဲ့အကြောင်းပြောပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောကြလာနေတဲ့အတွက်နိုင်ငံတော်တော်များများမှာကန့်သတ်ချက်တွေဖြေလျှော့ပေးနေပြီးလုပ်ငန်းတချို့ကိုလည်းပြန်လည်လုပ်ကိုင်ခွင့်ပေးလာနေတဲ့အထက်အာရှနိုင်ငံတွေလည်းပါဝင်လာပါတယ်။ယောဂကူးစက်သူ 16,000 ကျော်ရှိနေတဲ့ဂျပန်နိုင်ငံမှာလည်းအရေးပေါ်ကြေညာထားတာကိုတနင်္လာနေ့မှာပဲအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒီအတွက်လည်းလုပ်ငန်းတွေပြန်လည်ပတ်နိုင်မှုမျှော်လင့်ချက်တွေတိုးလာနေပေမဲ့ပုံမှန်အခြေအနေပြန်ဖြစ်ဖို့မလွယ်သေးဘူးလို့တိုကျိုမြို့တော်မှာနေထိုင်တဲ့ဥက္ကူကိုလိုင်းကပြောပါတယ်
။လုပ်ငန်းဝင်တွေကတော့ဒီနေ့ကောင်းလောက်ဆက်ပြီးတော့တန်ဆောက်ဖို့များတယ်မှာတော့ဒီနေ့ကျင်းပတယ်သူတို့ဒီမှာလုပ်ငန်းခွင်တွေကတန်ဆောက်တယ်မှာသူတို့လေသူတို့လူမျိုးတွေကစားပြီးခံမှာမှာနိုင်ငံသားတွေကတော့ရောက်အောင်မဟုတ်ကြီးတည်တယ်မှာစိုင်းဆော့တော်များမှာချုပ်ပါဆိုင်တွေအများကြီးပဲလေအဲ့နေရာမှာအလုပ်ဝင်နေတဲ့မြန်မာတွေဆိုလို့နိုင်ငံသားတွေကအလုပ်ကြည့်တော့မှာလေအဲ့လိုပုံစံမျိုးဆိုတော့လောလောဆယ်လောမှာတောက်လျှောက်ကတော့အလုပ်ကတော့ရှိအောင်မဟုတ်မှာဒီကျွန်တော်မှပဲမနေ့ကကျွန်တော်ကုမ္ပဏီကဆုံးဆက်လာတယ်ရှိတာတစ်သာထက်နိုင်ပါဦးနေမှာဟုတ်ကဲ့ဒီလိုရှိလို့အစိုးရအမှတူရတယ်တယောက်ကိုရမ်းဆယ်တောင်ပေါ်မှာရဲရမ်းဆယ်တောင်ဆိုတော့တစ်ထောင်နီးပါးပေါ့အဲ့ဒါကိုသူထောက်ပံ့ပေးတယ်မှာတော်တော်တယ်စားဖို့တောက်ဖို့မရှိလို့ချင်းသူကမြို့နယ်ကနေပတ်စံထုတ်ပြီးချီးပေးတယ်မှာအဓိကလင်းနေပြဖွင့်မှာပဲတယ်လက်ပြုတ်များတယ်မှာ
ယောဂကူးစက်သူ 3,100 ကျော်ရှိနေတဲ့စင်ကာပူနိုင်ငံမှာတော့ကူးစက်မှုတွေကျဆင်းလာနေပေမဲ့အဆောင်နေနိုင်ငံသားအလုပ်သမားအများစုအပါအဝင်ကူးစက်မှုအသစ်တွေလည်းရှိနေဆဲဖြစ်ပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားအလုပ်သမားတွေအလုပ်ပြန်ဆင်းတဲ့အခါဘေးအန္တရာယ်ကင်းရှင်းရေးပြင်ဆင်နေတယ်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနဲ့တိဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတင်မင်းကပြောပါတယ်
။ဂျွန်လာနှစ်ရက်နေ့ကစပြီးတော့တချို့လုပ်ငန်းတွေကိုပြန်ပြီးလက်ပတ်ခွင့်ပေးတယ်ဒီ construction sector မှာရှိတဲ့စောက်လေးလုပ်ငန်းတွေကိုပြန်စားမယ်ပြီးတော့ကျွန်တော်တို့ economic development board ကနေပြီးတော့တို့တတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်ပတ်ခွင့်ပေးမယ်ဒါပေမဲ့ဘာကိုတို့ကတတ်မှတ်လဲဆိုတော့တစ်ချက်ဒီ essential service တွေပြန်လည်ပတ်မယ်ဆိုရင် health care တို့ကျွန်တော်တို့ဒါကလုပ်ငန်းခွင်ထဲမှာဘေးအနေကင်းကင်းနဲ့ဟိုဒီ virus ကူးစက်မှုမရှိဘဲနဲ့လုပ်နိုင်ဖို့အတွက်အစီအမံချမှတ်တာပေါ့လေဒီဟာနဲ့ပတ်သက်လို့တို့က company ကြီးတွေအားလုံးကိုဒီအစီအမံကိုအပိတ်ရေးဆွဲခိုင်းတယ်foreign arrival ဗျာ construction company ကြီးတွေလေဆိပ်စီမံကိန်းကြီးတွေနောက်ယထာလမ်းပေါက်တဲ့စီမံကိန်းကြီးတွေနောက်ဥမင်းဆောင်ဆိုင်ကောက်ပေါက်တဲ့စီမံကိန်းကြီးတွေနောက်ကျွန်တော်တို့လိုမျိုးဂျန်န်ဒူးစင်ဆောက်တဲ့ company ကြီးတွေမှာ completely healthy workers ရှိတယ်ဒီအလုပ်သမားတွေကိုပြန်လာခွင့်ပေးတယ်ဒီလိုသမားတွေကိုဘယ်လိုထားမလဲကျွန်တော်တို့လည်းအခုတော်တော်လေးကိုအလုပ်ရှုပ်နေတယ်အဲ့ဒါကြီးကိုရေးဆွဲပေါ့လေ
ကူးစက်သူ 11,000 ကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သတ်မှုတွေကိုရှော့ပေးနေပါတယ်။ဒါပေမဲ့လည်းနောက်ထပ်ကူးစက်မှုအသစ်တွေတကြောပြန်ပေါ်လာနေတဲ့သတင်းတွေကြောင့်အင်ချွန်းမြို့တော်မှာနေထိုင်တဲ့ကိုရန်နိုင်ထွန်းတို့လိုတောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကစိတ်ပူနေကြတာပါ။အ
ဲလက်ရှိအခြေအနေကတော့ကိုရီးယားနိုင်ငံမှာကဒီကိုဗစ်ဒုတိယလိုင်းပြန်ပြီးတော့ထိခတ်လာတယ်လို့ပြောလို့ရတာပေါ့လေ။သင်ခဲ့တဲ့ဒီမှတ်တလောက်ကဒီကိုရီးယားနိုင်ငံဆိုးမျိုးမှာကူးစက်မှုတွေဖြစ်ပေါ်လာတယ်လို့ဒီအဲ့တော့ဒီလေကိုရီးယားနိုင်ငံကနေပြီးတော့အဆိုးရနေပြီးတော့ကျကျမမနဲ့ချင်းတိန်နဲ့သူတို့ဆောင်ရွက်နေရအောင်ရှိပါတယ်။ဒီတော့ကူးစက်တဲ့ဒီလေအထူးတလေလိုက်လံချာပြေးပြီးတော့ကူးတာနေတဲ့ချင်းတိန်တွေအပိုင်းတွေရှိပါတယ်။လုပ်ငန်းတော်တော်များများကတော့ကိုဗစ်စားဖြစ်ခရေကလုပ်ငန်းပိုင်းတွေလက်ပတ်နေရပြီးတော့ဝါရပြီလေ။အရင်ကဆိုရင်ကျွန်တော်ပြောစီးပွားရေးအခြေအနေလည်းကိုဗစ်ရောဂါဆိုင်တခုနဲ့အတူစီးပွားရေးကျဆင်းနေလို့ဖြစ်လာတယ်။အဲဒါကိုလေအစိုးရအနေနဲ့ကဒီ6လပိုင်းအပြင်မှာပြန်လည်ပြီးတော့ကျကျမမနဲ့စီးပွားရေးအရင်ချိန်ကဖြစ်အောင်ဒီလိုကြိုးစားပါမယ်လို့ဆိုရတော့ပြောထားပါတယ်ခင်ဗျ။ကိုရီးယားနိုင်ငံမှာတော့နှစ်ရှည်အချီချနေထိုင်တဲ့ဒီတရားဝင်နေထိုင်တဲ့ဒီပြီးတော့ကိုရီးယားနိုင်ငံပြည်မှာခိုလုံ့ဝဲရရှိထားတဲ့ဒီတွေတော့ဒီဇွန်လပိုင်းထောက်ဆန်းအပြင်မှာသူတို့ကိုဗစ်သဘောအပြင်းအထန်ကြီးဖြစ်ပြီးတော့ပြေးနေလို့ဆိုပြီးတော့တည်င်းစကားချို့ရတယ်ကျွန်တော်တို့သိနေရပါတယ်6လပိုင်းလာဇန်းလောက်မှာပြန်ဖွင့်မယ်လို့တော့သူတို့ဒီရည်ရထားတော်များလည်းပဲလက်ရှိအချိန်မှာပြန်ပြီးတော့ကြောင်းတွေဖွင့်ပြင်မဖွင့်ပြင်ဆိုတာတော့ဆိုရအနေနဲ့တော့စဉ်းစားချင်းလုပ်နေတဲ့အခြေအနေရှိပါတယ်
ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကူးစက်သူအရေအတွက်ကတော့အခုဆိုရင်5သန်း4သိန်းကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာလည်း3သိန်း4သောင်းကျော်အထိရှိနေတာပါကမ္ဘာမှာကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သေဆုံးသူ 9,800 ကျော်နဲ့ကူးစက်မှုက3သိန်းကျော်ဒုတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံကတော့သေဆုံးသူ 12,000 ကျော်နဲ့ရုရှားနိုင်ငံကတော့တတိယအများဆုံးဖြစ်နေသေဆုံးသူ 3,500 ကျော်နဲ့ကူးစက်မှုပေါင်း3သိန်းခွဲလောက်ရှိနေတာဖြစ်ပါတယ်ရှင်ကျွန်မဆုမမ
COVID-19 ရောဂါဖြစ်ပွားနေတဲ့ကာလနိုင်ငံတကာကုန်သွယ်ရေးကြောင်းသမောပေါ်ကသမောသားတွေအလဲအလှယ်ကိုမလုပ်နိုင်ပဲနေရပြန်ဖို့အခက်ခဲနဲ့သမောပေါ်ပိတ်မိနေတဲ့မြန်မာသမောသားတွေလည်းရှိနေရဆိုတဲ့သတင်းကိုတင်ပြပေးပါပါကျွန်တော်ကတော့အစောထပ်ပါ COVID-19 ကမ္ဘာကရောဂါဖြစ်နေတဲ့ကာလ ပင်လယ်ကုန်သွယ်ရေးလမ်းကြောင်းပေါ်မှာပိတ်မိနေတဲ့သမောသားစုစုပေါင်း2သိန်းကျော်ရှိပြီးသူတို့ကိုလုံသားအသစ်တွေနဲ့စနစ်တကျလဲလှယ်ရာတွေသက်ဆိုင်ရာနိုင်ငံတွေကစတင်လှုပ်ဆောင်ပေးဖို့ကုလသမဂ္ဂကိုနိုင်ငံတကာအဖွဲ့အစည်းတချို့ကတောင်းဆိုထားပါတယ်။ဒီလိုပိတ်မိနေတဲ့အထက်မြန်မာသမောသားတွေလည်းပါပါတယ်။သူတို့ကိုလုံသားအသစ်တွေနဲ့အစားထိုးဖို့အတွက်လေကြောင်းလိုင်းတွေပြန်ဖွင့်မယ်။ဇွန်လ3ရက်အထိဆောင်းလိုင်းရမယ်လို့မြန်မာနိုင်ငံပင်လယ်ကုသမောသားများအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးတင်ဝင်းနိုင်ကပြောပါတယ်။
ကျေလို့နိုင်ငံကကွနာဒူဝေးချူကတော့ကွနာကိုဗစ်ဒီစနစ်ကိတ်ကမလိုတော့ဘူးဆိုတော့ဒါတော်တော်လေးပြီးသွားပြီဗျာ။အဲအခုအထက်ထဲကတော့ရှိတယ်။တော်တော်များများကတော့ဆင်းရဲတဲ့လူတွေအများကြီးပဲ။သူကအဲလိုက်ညာပြိတ်သွားတော့ဆင်းလို့မရဘူး။ဒါနဲ့တကယ်ကြီးကစိုက်ဖွင့်ပြီးရဲ့ဆိုတော့အခြေအနေတော့အများကြီးပေါင်းလာတာ။မထွက်ရပြီးတော့အခုလက်ရှိအောင်ပုံမှာတော့တပေါင်းကျော်လောက်ရှိတယ်။
လူအသစ်လဲဖို့အတွက်သမောပေါ်သွားမဲ့သမောသားဟာ COVID-19 ကင်းရှင်းတဲ့ထောက်ခံချက်ရှိရမှာပါ။ဒီထောက်ခံချက်ရဖို့မြန်မာနိုင်ငံပင်လယ်ကူးသမောသားအဖွဲ့ချုပ်ကအစိုးရကျန်းမာရေးဌာနနဲ့ညှိနှိုင်းပြီးစီစဉ်ပေးပါတယ်။ဒီလက်မှတ်ရဲ့တက်တန်းက82နာရီပဲခန့်ပြီးထောက်ခံချက်ရထားသူအနေနဲ့ဒီတက်တန်းမကုန်ရင်သမောပေါ်ရောက်အောင်သမောကုမ္ပဏီဘက်ကစီစဉ်ပေးရမှာပါ။သမောပေါ်မတက်နိုင်ပဲ82နာရီကျော်ခဲ့မယ်ဆိုရင်တော့မိခင်နိုင်ငံပြန်သွားပြီးထောက်ခံချက်အသက်ကိုထပ်လုပ်ရမှာဖြစ်ပါတယ်။ဒီအချက်တွေပါဝင်သမောသားအသိအဟောင်းလဲလှယ်ရဲ့အခါအဆင်ပြေအောင်သက်ဆိုင်ရာအစိုးရကပြဌာန်းချက်တွေတည်တည်ကြဲကြဲထုတ်ပြန်ပေးဖို့သမောလုပ်ငန်းရှင်များအဖွဲ့ချုပ်အပီပီဆိုင်ရာကုန်သွယ်ရေးတမကအပီပီဆိုင်ရာပို့ဆောင်ရေးအလုပ်သမားများတမကအဖွဲ့ချုပ်စရဲသုံးဘွဲကကုလသမဂ္ဂကိုစာပေးပို့ခဲ့ရပါလက်ရှိမှာလေးစိတ်အများစုကပိတ်ထားပြီးဇွန်လမှပြန်ဖွင့်ကြမှာပါဦးစားပေးအနေနဲ့ကျမကြီးမကောင်းသူလစာမရလို့နေရပြန်ခြင်းသူစာချုပ်တတန်ကျော်ရဲသူလေးစိတ်ဖွင့်တဲ့နိုင်ငံကသူဒီလိုအချက်တွေနဲ့ကိုက်ညီရသူတွေကဦးစားပေးလဲလှယ်ခွင့်ရကြမှာပါပင်လယ်ရေကြောင်းမှာမြန်မာနိုင်ငံကနိုင်ငံပေါင်း150လောက်နဲ့ချိတ်ဆက်ကူတန်းနေရပါလက်ရှိမှာမှတ်ပုံတင်ထားရမြန်မာသမောသားအရာရှိကြီးငယ်စုစုပေါင်း3000ကျော်ရှိနေပါတယ်ကျွန်တော်ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ
ရခိုင်နောက်ပိုင်းနဲ့ဘလဝမြို့နယ်တွင်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်နေပြီးအရသာထိခိုက်တာတွေလည်းရှိနေတဲ့ရှိနေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းနဲ့ရှေးပြည်နယ်ဘလဝမြို့နယ်တွင်မှာနေလာတွင်မှာတိုက်ပွဲတွေပုံပုံပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်ဥယျာဉ်စွန်းခါထွက်ပြေးနေရသူတွေရှိတယ်လို့တိုက်ပွဲတွင်အရသာထိခိုက်ဒဏ်ရာရတာတွေလည်းဆက်လက်ရှိနေပါတယ်မနေ့ကလည်းရခိုင်နောက်ပိုင်းကပုံနှကြုံမြို့နယ်ကန်တစ်ကြီးရွာမှာမိုင်းပေါက်ကွေးတာကြောင့်ဝေါ်ခုတ်တော်တဲ့မြို့တိုင်းသားနှစ်ဦး၆ပြတ်တော်တယ်လို့ကန်တစ်ကြီးရွာကရွာလူကြီးတဦးကပြောပါတယ်
ဒါရရတော့ဥဖြောပမာဆုံးဖြည့်ရတဲ့လူကဒေဖက်တစ်ထောက်ဒေဖက်6ထောက်လေးဒီတလောင်းအောက်ကဒီဘွားကြီးဖြောလို့ခါတဲ့ဖြစ်သွားတာပေါ့လူပြားဖြည့်တဲ့လူကဒေဖက်6ထောက်ဟုတ်ကဲ့ကိုလက်ရှိဘလတ်ဂျင်ဆေးရောလဲကုသမှုရှိတယ်
ဒါအပြင်မြောက်မြို့နယ်ဝေတာလီကြီးရွာနဲ့လက်ကကြီးရွာနီးမှာတပ်နဲ့အေဖွဲ့တို့တနားကြီးတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်အကြဆုံးများတယ်လို့အေဖွဲ့ဖက်ကပြောဆိုထားပေမယ့်တပ်ဖက်ကတော့အဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။အခုမေလအတွင်းမှာရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောက်ဝမြို့နယ်တွေမှာနေတိုင်းနီးပါးတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်လက်နက်ကန်အေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။နေတိုင်းနီးပါးရှိနေတယ်လို့ပြောလို့ရတယ်ဗျ။ဟိုမြေပြင်မှာဒီဟိုထိုက်တဲ့ရင်ဆိုင်ကြီးမမမရှိရင်တော့မှဒီမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့လက်နက်ကြီးတွေနဲ့နေပြီးတော့ဒါနေစဉ်နှိပါဟိုပြည့်ရှင်နေရှင်ဟိုလှမ်းပြီးတော့ပြည့်နေတာရှိတယ်။နောက်ပြီးလို့ရှိရင်လေကြောင်းကားလည်းပဲသူတို့ဒီအမြဲတမ်းဟိုလာပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေစက်တနက်နဲ့ပြစ်တာတွေသူတို့အဲ့လိုမျိုးတောင်းလျှောက်လုပ်နေတာ
။ဒီလားအတွင်းမှာရခိုင်နောက်ပိုင်းကကြောက်တော့နေရှင်းပြနေဘလောက်ဝမျိုးနေတယ်မှာတိုက်ပွဲပို့ပြီးတော့ပြင်းထန်နေတယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်။ဒီလားအတွင်းထဲမှာရှိတယ်ဟိုတနေ့ကဘုရင်ဘုရင်ဂရမင်တော်ပြောတဲ့ထဲမှာပါသွားပြီလေအဓိကများလာတော့ဟုတ်ပဲရောက်တော့ဘလဝပဲများပါတယ
်အစူရကရခိုင်လက်နက်ကန်ရဲ့ဖွေးကိုကျန်းဖက်ဖွေးပြေတတ်မှတ်ကျင်လာလိုက်တဲ့နောက်ပိုင်းမှာအဲဟာကျန်းဖက်လုံရတွေကိုပုံမလုံဆောင်လာတယ်ဆိုပြီးတော့နေလာ20ရက်နေ့ကပြုတ်လို့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာဘုံမှုရှုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဘလဝမျိုးနယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာဟာတပ်ဖက်ကထိုးစစ်ဆေးပုံမလုံဆောင်နေတာကြောင့်ဖြစ်တယ်လို့အဲဖွေးပြောခွင့်ရခိုင်ဒုခကပြောပါတယ်
ဟိုတိုက်ပွဲပြင်းထန်မယ်မပြင်းထန်ဘူးဆိုတော့ကတော့ဒီကိဒီမြန်မာစစ်တပ်ရဲ့ဒီထိုးစစ်ပုံမှန်မှုတေးတာပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုလက်ရှိရှင်ကြီးသူတို့ရဲ့ဒီထိုးစစ်ကိုတော့ဟိုအရှိန်မြင့်နေတာပေါ့နော်ဒါကြောင့်မလို့တိုက်ပွဲတွေကဒါနေစဉ်နှီးပေါ်ဆက်ပြီးတော့ဖြစ်နေတာဆိုတော့ချင်းမှလည်းပဲဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုတိုက်ပွဲအရှိန်ကိုပို့ပြီးတော့ဒါဟိုထိုးစစ်အရှိန်ကိုမြင့်လာမယ်ဆိုလို့ရှိရင်တော့ဒါတိုက်ပွဲကတော့ပို့ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားတော့ရှိပါဘူ
းရခိုင်နောက်ပိုင်းနဲ့ပလောဝမြို့နယ်တွင်းကတိုက်ပွဲတွေတွင်းမှာအရသာထိခိုက်တာတွေဆက်လက်ရှိနေတယ်လို့အရသာတွေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဟာလည်းမကြာခဏဆိုသလိုနှစ်ဖက်လုံးရဲ့ဖန်စီစစ်ဆေးတာတွေကိုခံနေကြရတာလည်းဖြစ်ပါတယ်လက်ရှိကိုဗစ် -19 ကာလအတွင်းမှာတိုက်ပွဲတွေရပ်တန့်ထားဖို့နိုင်ငံတကာပါဝင်အရဖက်လူမှုဖွေးဆေးတွေကတောင်းဆိုထားကြပေမဲ့လည်းရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွင်းမှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတင်ပြပို့ထားပါတယ်
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာအစိုးရက ICJ နိုင်ငံတကာတရားရုံးကိုပထမဆုံးချိန်အစီရင်ခံစာတင်သွင်းခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုကြားမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေအကာအကွယ်ပေးရေးဂျားဖြတ်အရေးပေါ်စီမံချက်၄ရပ်ကိုမြန်မာအစိုးရအနေနဲ့လိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကနေဇန်နဝါရီလကအမိန့်ချမှတ်ခဲ့ပါတယ်။လေးလပြည့်ပထမဆုံးအစီရင်ခံစာကိုမြမအစိုးရကမေလ23ရက်နေ့က ICJ ကိုတင်သွင်းခဲ့ပေမဲ့အများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိခဲ့ပါဘူး။မြမရဲ့အစီရင်ခံစာမှာဘာတွေပါတယ်လဲဆိုတာအတိအကျမသိရသေးပေမဲ့လက်တွေ့မြေပြင်ကအခြေအနေကိုကြည့်ရင်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေရဲ့အခြေအနေဘာမှပြောင်းလဲမှုမရှိသေးဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့နိုင်ငံတကာတရားမျှတမှုအစီအစဉ်တွဲဖက်ညွှန်ကြားမှု Parent Precinct က VOA ကိုပြောပါရစေ။
You know, from what we see on the ground, Human Rights Watch, that's...
ကျမတို့ HRW ဖွဲ့ကြီးအနေနဲ့မြေပြင်ကအခြေအနေကိုကြည့်ပြီးပြောရရင်အခြေအနေတွေဘာမှမပြောင်းလဲသေးပါဘူး COVID-19 ကပ်ရောဂါအခြေအနေကိုအကြောင်းပြပြီးရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနောက်ထပ်လှုပ်ဖို့အခွင့်အလမ်းဖန်တီးလိုက်တယ်လို့မျိုးလည်းဖြစ်နေပါတယ်လို့ Param Singh ကပြောသွားတာပါဒါဆိုရင်မြမအစိုးရဘက်က ICJ တရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းအစီရင်ခံစာတင်သွင်းတာကိုကြည့်ရင်တရားရုံးရဲ့အမိန့်ကိုလိုက်နာအကောင့်ထဲပေါ်နေတဲ့သဘောမျိုးပူးပေါင်းဆောင်ရွက်နေတာမျိုးဆိုတဲ့အကောင့်မြင်စရာအကြောင်းရောမရှိဘူးလားလို့မေးတဲ့အခါမှာတော့
I mean unfortunately I think the answer is no. Not that there haven't been cosmetic efforts at trying to
အကောင့်မြင်စရာအကြောင်းမရှိဘူးလို့ပဲကျွန်မအနေနဲ့ဖြေရမှာပါ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာပါတယ်ဆိုတာကိုပြသဖို့စူးစမ်းတာကလည်းဟန်ပြတသက်ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာသမရရဲ့ဓာတ်ရိုက်အမိန့်လမ်းညွှန်ချက်တော်တော်များများထုတ်ပြန်ခဲ့တာတွေ့ရပါတယ်တစ်ခုကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးရည်ရွယ်တာနောက်တစ်ခုကတတ်တည်အထောက်ထားတွေကိုထိန်းသိမ်းဖို့နဲ့နောက်ဆုံးတစ်ခုကတော့အမုန်းစကားပွားများမှုကိုမလုပ်ဖို့တားမြစ်တာစတာတွေဖြစ်ပါတယ်သမရရဲ့ထုတ်ပြန်ချက်တွေကိုကြည့်ရင်ဇန်နဝါရီလမှာချမှတ်ခဲ့တဲ့ဂျားဖြတ်စီမံချက်အမိန့်အတိုင်းတွေပဲဖြစ်ပါတယ်အရေးကြီးဆုံးမေးခွန်းကတော့ဒီလိုသမရရဲ့ညွှန်ကြားချက်တွေဟာစာရက်စာရမ်းတွေပဲလားတကယ်လက်တွေ့မှာဘာလုပ်တယ်လဲဆိုတာပါဒီအစ်စ်မှာတော့တကယ်လှုပ်ဆောင်နေတယ်ဆိုတာကိုပြောဖို့ခက်ခဲပါတယ်ဟန်ပြတသက်လုပ်နေတယ်လို့ပဲပြောရမှာဖြစ်ကြောင်းပရမ်စင်းက VOA ကိုပြောပါတယ်မြန်မာဘက်ကဂျားပြတ်စီမံဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ ICJ ကိုတင်သွင်းထားတဲ့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အတွက်သူတို့အရေးကိစ္စဖြစ်တာကြောင့်သိပိုင်ခွင့်ရှိတယ်လို့ဗြိတိန်အခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ
်ကျွန်တော်တို့နဲ့ပတ်သက်လို့ကျွန်တော်တို့ရဲ့တရားစီရင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့အမှုမှာပေါ့နော်မြန်မာအစိုးရနဲ့ဂမ်ဘီယာကသူတို့ဘာတွေလုပ်နေလဲဆိုတော့ကျွန်တော်တို့သိဖို့လိုအပ်တယ်အဲ့ဒါကတော့ကျွန်တော်တို့သိပိုင်ခွင့်ရှိသည့်အလျောက်ကျွန်တော်တို့ကအဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ထုတ်နေတာပ
ါလက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေဟာလည်းအသက်မွေးဝမ်းကြောင်းခွင့်မရတဲ့အပြင်ကျန်းမာရေးလိုအပ်ချက်အတွက်စေဝါကူတာခွင့်မရသလိုပညာသင်ကြားခွင့်လည်းကန့်သက်ထားဆဲဖြစ်တယ်လို့ဦးထွန်းခင်ကပြောပါတယ
်အထူးသဖြင့်ရိုဟင်ဂျာ IDP ကမ်ပ်တွေမှာရှိနေတဲ့ပြည်တွင်းထဲမှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေကအခုထိမူလသူတို့နေရာဒေသကိုတော်ခွင့်မရှိသေးဘူးအထူးသဖြင့်စစ်တွေမှာဆိုရင်ဈေးကြီးကိုလည်းတွားလို့မရဘူးစိတ်ယုံကြီးကိုလည်းတွားလို့မရဘူးကျောင်းသားတွေလည်းကျောင်းတက်လို့မရဘူးရခိုင်ပြည်မြောက်ပိုင်းမှာဆိုရင်လည်းရိုဟင်ဂျာတွေကဒီနေ့ထက်ထိတရွာကနေတရွာကိုတွားဖို့ဆိုရင်သူတို့မှာအကန့်အသတ်နဲ့လှုပ်ထားတယ်ပြီးတော့စိတ်ယုံကြီးမှာစေကန်းတွားခွင့်မရှိဘူးဖွင့်ပြချက်တွေယူရတယ်ပြီးတော့သူတို့လေယာဉ်မြေတွေမှာသူတို့တွားပြီးတော့လေယာဉ်ထုံလို့မရဘူးမြေပြင်ချင်းတွေကိုကြည့်ကြရပြင်မြန်မာပြည်ကမြန်မာဆိုးရော်စစ်တပ်ကောပါတခုမှဂျာဖြဲအစီရင်ခံစာနဲ့ပတ်သက်လို့အကောင့်တွေပေါ်ခဲ့တာမရှိဘူ
းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ ICJ ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဂျာဖြဲအရေးယူစီမံချက်၄ချက်ကိုအကောင့်ထဲပေါ်နေကြောင်းလေးလပြည့်ပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့စနေနေ့ကတင်သွင်းခဲ့ပြီးဖြစ်ပါတယ်ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိပေမဲ့ ICJ တရားရုံးဘက်ကထုတ်ပြန်ချက်တွေကိုစောင့်ကြည့်ဖို့မြန်မာအစိုးရတာဝန်ရှိသူတို့က VOA ကိုပြောပါတယ်ရှင်
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ တွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဘရုဆဲလ်ပြည်ကမ္ဘာမီဒီယာတွေထဲမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မပြတ်သူတို့ပြောပြလိုပါတယ်။မလေးရှားမှာနိုင်ငံရသားမုန်တီကျောက်ရွံ့စိအချိန်မြင့်လာတာနဲ့အမျှဒုက္ခသည်တွေအတွက်စိုးရိမ်မှုနဲ့မရေရာမှုကြီးထွားလာတဲ့ဆိုရဲခေါင်းစဉ်နဲ့ Emily Fishbane ရေးတဲ့ဆောင်းပါးကို thenewhumanitarian.org မှာဖတ်ရပါတယ်။မလေးရှားအန္တရာယ်တွေဟာပြောင်းရွှေ့အခြေချသူတွေဒုက္ခသည်တွေစုဝေးနေထိုင်တဲ့နေရာတွေကိုပြည်ကြတဲ့ရသက်တပတ်တွေအတွင်းဝေရောက်ဖန်ဆင်းမှုတွေပြုလုပ်ခဲ့ရတယ်လို့စာရေးပါတယ်။မလေးရှားနိုင်ငံမှာ UNHCR ကကလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့မှတ်ပုံတင်တဲ့နေထိုင်သူဒုက္ခသည်ခလုံးခွင်းတောင်းခံသူစုစုပေါင်း 38,000 နီးပါးရှိတဲ့အထက်ဒုက္ခသည်တသိန်းကျော်နဲ့တခြား 52,000 လောက်ဟာမြန်မာနိုင်ငံကလာကြသူတွေဖြစ်ပါတဲ့ကုလသမဂ္ဂအေဂျင်စီနဲ့တွစ်ဆွန်ခွင်းဆောင်ဆိုင်ရင်တရားဝင်ပတ်ပုံတင်ခွင့်မရသေးတဲ့အတွက်ကြောင့်ကြားရအလုပ်ကိုတရားမဝင်ဝင်လုပ်နေရသူတွေလည်းပဲစောင့်ကြံနဲ့ချီပြီးစီးနေတယ်လို့ဆိုပါတယ်မလေးရှားနိုင်ငံဟာကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာကွန်ဗင်းရှင်းကိုလက်မှတ်ရေးထူးခြင်းမရှိဘဲဒုက္ခသည်တွေကိုလည်းတရားမဝင်ဝင်ရောက်လာသူတွေအဖြစ်သတ်မှတ်ထားတဲ့အတွက် UNHCR မှတ်ပုံတင်စောင့်နေရသူတွေအဖို့အဖမ်းဆီးခံရနိုင်ခြင်းမောင်းထုတ်ခံရနိုင်ခြင်းအများဆုံးရှိနေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလ7ရက်နေ့ကပဲမြန်မာနိုင်ငံသား400လောက်ကိုမောင်းထုတ်ခဲ့ပြီးပါပြီတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးစီမင်းချိုးဖောက်မှုနဲ့ဖမ်းဆီးခံရသူတွေ3000တန်းမှာဒုက္ခသည်ခလုံးခွင်းတောင်းခံသူတွေအများအပြားပါဝင်နေကြပါသတဲ့ဒီထက်မှာဆော့ကလေဝါဆိုတဲ့မြန်မာနိုင်ငံသားကရင်ဒုက္ခသည်တဦးကလည်းမှတ်ပုံတင်ရရှိပြီးသားဖြစ်ရသနဲ့ပဲပုံပဲနီးအဖမ်းခံခဲ့ရတယ်ဆိုတာကိုပြောပြချက်ကိုဖော်ပြထားပါတယ်။ဒီလိုဖမ်းဆီးမှုတွေဟာ COVID-19 ထိန်းချုပ်ရေးအတွက်လုပ်တာဖြစ်တယ်လို့မလေးရှားအစိုးရကအကြောင်းပြပေမဲ့ကာကွယ်ရေးဝန်ကြီးကတော့အထောက်အထားမဲ့နိုင်ငံသားတွေကိုဖယ်ရှားတဲ့လူရဟာ COVID အရေးပေါ်ကာလလုံးဝလွန်မြောက်သွားတဲ့နောက်ပိုင်းမှာလည်းဆက်လုပ်သွားမှာဖြစ်တယ်လို့ပြောကြောင်းလည်းဖော်ပြထားပါတယ်။ထိမင်းစခန်းတွေမှာကိုဗစ်ကာယောဂါကူးစက်မှုအန္တရာယ်ကြီးလာတယ်လို့ကုလသမဂ္ဂရာရှိကပြောတာကိုကိုကဖော်ပြပြီးမေလ24ရက်နေ့အထိအဲ့ဒီထိမင်းစခန်းတွေမှာယောဂါကူးစက်မှု60တမှုရှိနေပြီလို့မလေးရှားအနာဘိုင်တွေကပြောကြောင်းလည်းရေးထားပါတယ်မလေးရှားရောက်ချင်းဒုက္ခသည်အတိုင်းဝန်တစ်ခုကတော့ UNHCR အနေနဲ့အပြန်ဆုံးဝင်ရောက်ကူညီဖို့စာရေးထားပါတဲ့ဒီချိန်ထဲမှာပဲစားတောက်နေထိုင်ရေးအခက်အခဲကြုံရသူတွေစီကအကူအညီတောင်းခံတဲ့စာတွေလည်းတောင်းနှံချပြီးရရှိနေတယ်။သူတို့အနေနဲ့ကလည်းဖျားကြောင်တွေဒေသဆိုင်ရာ NGO အဖွဲ့အစည်းတွေရဲ့အထောက်ပံ့နဲ့တက်ထန်ပြပြအကူအညီပေးနေတယ်လို့လည်းပြောထားပါတယ်။ Xenophobia ခေါ်နိုင်ငံသားကြောက်ရွံ့မှုတီစိတ်ကြီးထွက်လာတဲ့ဒဏ်ကိုအများဆုံးခံရသူတွေကတော့ Rohingya ဒုက္ခသည်တွေပဲဖြစ်ပြီးဒီထက်မှ Rohingya ခေါင်းဆောင်တူကသူတို့ကိုမလေးရှားနိုင်ငံသားအဖြစ်အသိပြပြုပြီးတန်းတူခွင့်ရေးပေးရမယ်လို့တောင်းဆိုခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့ဖို့တင်ပြချက်တွေပြန့်နှံ့လာခဲ့တယ်လို့လည်းဆိုထားပါတယ်။သူတို့ကနိုင်ငံသားအဖြစ်အသိပြုပြီးတောင်းဆိုရဲဆိုတာဟာချက်ကပြောဆိုခြင်းသာဖြစ်တယ်လို့အဲ့ဒီရိုဟင်ဂျာခေါင်းဆောင်ကပြန်လည်ရှင်းပြတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ကျွန်တော်ကြိုဆန်းသားပါ။
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာခြေကံလူရန်းစားတွေအတွက် COVID ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့ဒုတိယကြိမ်ထောက်ပံ့မှုအဖြစ်ငွေသားပေးဖို့အတွက်အစိုးရကစီစဉ်ဆောင်ရွက်နေပါတယ်။ဘလို့ဆောင်ရွက်နေပြီးတော့ပြည်သူတွေအနေနဲ့ဘလို့သဘောထားအမြင်မျိုးရှိသလဲဆိုတာကိုကြည့်ကြရအောင်ပါ။ကဲ ောဂအချက်တဲကာလမှာပြည်သူတွေအနေနဲ့စားဝတ်နေအစီပြေစီဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပြိပခတွေကြောင့်ဒုက္ခသည်စခန်းတွေမှာရှိနေတဲ့သူတွေအတွက်မြန်မာငွေကျပ်3000ကနေ4000ကျားတိသတ်မှတ်ပြီးတော့ထောက်ပံ့ပေးဖို့အစီအစဉ်ကိုစတင်နေပါပြီ။ပုံမှန်ဝင်ငွေမရှိသူတွေနဲ့အခြေခံလူဒန်းစားတွေကပထမချိန်ထောက်ပံ့ခဲ့တော့ကလိုပဲမြို့နယ်အသီးသီးကထွေထွေအုပ်ချုပ်ရေးမှူးရုံးမှာပဲတွားရောက်ပြီးတော့မှတ်ပုံတင်တဲ့တကွာဖိရင်ပေးသွင်းခဲ့ကြပါတယ်။ပထမချိန်ထောက်ပံ့မှုအနေနဲ့စားသောက်ကုန်5မျိုးပေးခဲ့စဉ်တုန်းကစည်ရင်းအရာပုံမှန်ဝင်ငွေမရှိတဲ့အိမ်တော်စုအရေးအတွက်က4သိန်းနီးပါးရှိနေတဲ့အတွက်ဒီစည်ရင်းကိုအခြေခံပြီးတော့ပို့ပြီးတော့မှန်ကန်တိကျတဲ့အချက်လက်တွေကိုရရှိနိုင်ဖို့အစိုးရကအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့လက်တွဲပြီးတော့ဆောင်ရွက်နေတာပါဒုတိယကြိမ်ထောက်ပံ့မှုမှာလည်းတိကျတဲ့စည်ရင်းတွေရရှိစေဖို့အတွက်ထွေထွေအုပ်ချုပ်ရေးဦးစီးဌာနအနေနဲ့လည်းစ조사ဆောင်ရွက်နေတယ်လို့ကမာရင်မြို့နယ်6ရပ်ကွက်ကအုပ်ချုပ်ရေးမှူးဦးစိုးလွင်ကအခုလိုပြောပါတယ
်နိုင်ငံတော်ကချပြီးတော့လည်းမရှိနိုင်ပါဒီစည်ရင်းကိုကျွန်တော်ဒုတိယကြိမ်ပြန်လဲကောက်ခံနေပါပထမကြိမ်ရောကျွန်တော်တို့ရပ်ကွက်မှာတကြံလုံးဝဆိုင်ရင်ကောင်းတဲ့အတွက်ဇာယံရုံးပိရဲ့ဆက်ရွက်တွင်မှာဒီ6ရက်ကွက်အနေနဲ့85ဦးဆိုင်ရင်ရပါတယ်အခုကြတော့ကျွန်တော်နောက်တူတွေအနေနဲ့ထပ်ထည့်လာရတဲ့အားလုံး6ရက်အနေနဲ့68ဦးဆိုင်ရင်ပေါ်ထွက်လာပါအဲ68ဦးဆိုင်ရင်ဆိုင်ရင်ကိုကျွန်တော်တို့တူတွေခေါ်ပြီးတော့ရပ်ကွက်ရုံးမှာအသိမှတ်ပြုလက်မှတ်ထိုးပြီးတော့တို့သဘောထားတောင်းခံပြီးတော့လက်မှတ်ထိုးတာဖြစ်ပါတယ်ဖြစ်ပါတယ်ဒါအားလုံးဒီနေ့ကတော့68ရောက်ကျွန်တော်ဆောင်အောင်လက်မှတ်ထိုးမှာဖြစ်ပါတယ်
အစိုးရအနေနဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်အရအိမ်တော်စုတွေပေါ်မှာတက်ရောက်မှုလျော့ပါးစေတယ်ဆိုတဲ့ခေါင်းစဉ်နဲ့ခုလိုငွေသားထောက်ပံ့မှုတွေလုပ်ဖို့အတွက်အစီအစဉ်ခဲ့တာပဲဖြစ်ပါတယ်။ခုလိုထောက်ပံ့ပေးတဲ့အတွက်အဆင်ပြေတယ်လို့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ဒေါ်တန်းတန်းဦးကပြောပါတယ်
။ပထမတစ်ခါတော့ကျတော့ဆန်တို့စီတို့စားတို့အိုက်ပဲတို့ထောက်ပံ့တယ်ထောက်ပံ့တဲ့ဥစ္စာကလေတော်တော်လေးအဆင်ပြေပါတယ်နိုင်ငံတော်ကလည်းပြည်သူလူထုကိုဒီလိုကြည့်တယ်ဆိုတာကဒါကတော့အင်မတန်မှရှားပါတဲ့ကိစ္စတစ်ခုပါပဲအခုကဒီဟာအခုနောက်တက်ထပ်ပြီးတော့ပတ်စံပေးအောင်မယ်ဆိုတော့လေပတ်စံလေးရှိတော့လေကိုကျန်တာလေးကိုအကုန်လုံးစားကျင်တာလေးစားလှုပ်ကျင်တာလေးလှုပ်ဝဲကျင်တာလေးဝဲလို့ရတာပေါ့ကျေးဇူးတင်ပါတယ်ကိုဝင်ဝင်မရှိတဲ့လူအပြင်မှာဆိုရှာဖွေစားတော့လို့ရတယ်အခုကကြတော့ရှာဖွေစားတော့လို့မရတဲ့အတွက်ကြောင့်မလို့အိမ်ထဲမှာနေရှိတဲ့ဥစ္စာလေးတွေပဲကြောင်ချစားတော့ရတဲ့ဘဝဖြစ်နေပါတော့အခုလိုနည်းနည်းပါးပါထောက်ပံ့တဲ့အတွက်လေးလည်းရတော့အထောက်အကူလေးဖြစ်တာပါ
ဒုတိယကြိမ်ငွေကြေးထောက်ပံ့တာကစားတောက်ကုန်ထောက်ပံ့ခဲ့စဉ်တုန်းကထက်ပိုပြီးတော့အဆင်ပြေနိုင်တယ်လို့လည်းကိုအောင်မျိုးတန်းကသုံးသပ်ခဲ့ပါသေးတယ်
။ဒါကပထမလုပ်ပေးနိုင်နေဖြစ်တာပထမတတ်တော့ကကျွန်တော်တို့ကိုဆန်ရှိပြီးရယ်စီငါတာတပိုးရယ်ပဲရယ်ကျက်သွန်တပိတ်တာရယ်ဝေပေးပါတယ်။ကျင်းပေးခဲ့တဲ့လူတွေကိုပြန်ပြီးတော့ဆင်းရင်လာပေးတာပါ။ဒီမှတ်ပုံတင်တဲ့ဒီအဲဆင်းရင်ထောက်ခံစားနေပေါ့။အားနဲ့ပြီးတော့ဆင်းရင်ပြန်လာပေးတာပါ။နောက်တတ်တော့ဝေခဲ့ရင်အလူတွေကိုပြန်ပြီးတော့လွယ်ကူအောင်လို့ဆိုပြီးတော့လုပ်ပေးတာလား
ပြီးခဲ့တဲ့ဧပြီလတုန်းကစားသောက်ကုန်5မျိုးကိုထောက်ပံ့ပေးစဉ်တုန်းကအခြေခံလူဒန်းစားသတ်မှတ်ချက်တွေပတ်သက်ပြီးတော့အငင်းပွားတာတွေရှိခဲ့တဲ့အတွက်အခုတစ်ခေါက်မှာတော့ပုံစံစာရွက်ပေါ်မှာအမည်အလုတ်ကင်တွေကိုရွေးချယ်သတ်မှတ်ပြီးတော့စည်ရင်းကောက်ယူမဲ့စနစ်ကိုအသုံးပြုခဲ့တာလို့လည်းသိရပါတယ်ခုလိုထောက်ပံ့ပေးတဲ့အစီအစဉ်နဲ့ရောဂါကူးစက်ပြန့်ပွားမှုနှုန်းကိုထိန်းချုပ်တဲ့အစိုးရရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့ပြည်သူအများစုကအပြုသဘောဆောင်တဲ့အမြင်နဲ့သဘောထားမျိုးရှိနေတာလည်းတွေ့ရပါတယ်။အုပ်ချုပ်ရေးမှူးဦးစိုးလွင်ကလည်းခုလိုထောက်ပံ့ပေးတဲ့အတွက်ပုံမှန်ဝင်ငွေမရှိတဲ့သူတွေနဲ့အခြေခံလူဒန်းစားတွေအတွက်အထောက်ပံ့ကောင်းဖြစ်စေတဲ့အစီအစဉ်ကောင်းလို့မြင်မိကြောင်းသူမြင်ကိုပြောပါတယ်။
ဟုတ်ကဲ့ကောင်းပါတယ်ဒီလိုနိုင်ငံတော်ကနေပြီးမရှိနှောင်းပါတဲ့သူတွေအတက်နိုင်ဆုံးဖြည့်ဆည်းပေးတဲ့အတွက်တော့တို့ရဲ့တပိုင်းတိုင်းဝင်းတုံးဝင်ပူရောကြစေပါပဲဒါကောင်းတဲ့အစီအစဉ်လို့ခံယူပါရမယ
်ပြည်သူတို့ဖြစ်တဲ့ဒေါ်တန်းတန်းဦးကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ
်အစိုးရကလည်းကိုယ့်နိုင်ငံကသူများနိုင်ငံလောက်မချမ်းသာပါပဲလို့လေကိုယ့်နိုင်ငံတော်ကနေပြီးတော့ကြီးခဲ့တွေကနေပြီးတော့ဒီလိုမျိုးကြိုတင်ပေါ့ကာကွယ်စောင့်ရှောက်တဲ့အတွက်ကြောင့်မလို့ဟိုဖြစ်တဲ့တလောက်မဖြစ်သွားဘူးပေါ့နော်ဖြစ်တဲ့တလောင်မကြည့်ဒုက္ခရောက်တဲ့တလောင်မရောက်ဘဲနဲ့အေးအေးချမ်းချမ်းနဲ့နေခွင့်ရတဲ့ဥစ္စာကိုအကုန်လုံးကျေးဇူးတင်တယ်ညီညွတ်ညွတ်နဲ့အကုန်လုံးလုပ်ပေးတဲ့ကျမရဲ့ဝန်ထမ်းတွေအားစကျေးဇူးတင်ပါတယ်လို့တို့တွေ
အစိုးရအနေနဲ့ COVID-19 ကာလမှာစီးပွားရေးအခက်အခဲတွေ့နေတဲ့ပြည်သူအများစုကိုထောက်ပံ့ပေးခဲ့တယ်လို့ပဲဒုက္ခသည်စခန်းတွေဖြစ်တဲ့ချင်းရခိုင်နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသက
ကရင်နဲ့ကယားပြည်နယ်စတဲ့နေရာ၅ခုမှာရှိတဲ့ဒုက္ခသည်စခန်းကအသက်၂နှစ်ယောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတနိုင်ငံလုံးမှာရှိတဲ့တက်ကြီးဘိုးဘွားတွေကိုလည်းထောက်ပံ့ပေးသွားမယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမာမြင့်မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါကိုဗစ် -19 ကာလမြန်မာအစိုးရကအရန်ဆန်တန်ချိန်9000ထိဝယ်ယူနေတာမှာဆန်လုံငန်းရှင်တွေကဈေးကွက်ပေါက်ဈေးအောက်ရှော့ပြီးတော့ရောင်းချပေးရပါတယ်ပြပဆန်တင်ပို့ခွင့်အတွက်ခွဲတန်းကြဆန်ကိုတတ်မှတ်ဈေးနဲ့သွင်းရတာဖြစ်တယ်လို့ပြောပြလာတဲ့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဗဟိုအလုပ်အမှုဆောင်ဒေါက်တာဆူးထွန်းနဲ့ဆွေးနွေးထားပါတယ်ရှင်
ရန်ဆန်ပမာဏဘယ်လောက်လောက်ဝယ်မလဲရှင်စီ။အ
ဲကျွန်တော်တို့မှန်တာကတော့ဒီတန်ချိန်9000ကျွန်တော်ဝယ်ဖို့မှန်တာပါလေ
။ဆိုတော့ဈေးကွက်ပေါက်ဈေးအတိုင်းပဲလားရှင်စီ။ဈေးနှုန်းကရောဘယ်လိုဝယ်ပါလဲ
။သူကတော့ဟိုဈေးကွက်ပေါက်ဈေးတဲ့ဆိုင်တော့နှိပ်ပါလေ။သူတို့ပေးတဲ့ဈေးကအစိုးရ180ပေါင်တိတ်ကို2600ဈေးပေးပါလေ။အပြင်မှာတော့2350ဈေးတော့ပေါက်တော့နိုင်စမ်
း။ဟုတ်ကဲ့။အဲ့တော့ဘသူတွေကရောင်းပါလဲရှင်ဆရာဘာဖြစ်လို့လဲဆိုတော့အပြင်ဈေးခွက်နဲ့ကဈေးတော်တော်ကွာနေတာဟုတ်ကဲ
့အဲအဲ့တော့ကျွန်တော်တို့ကဒီ export ပို့တဲ့လူတွေပေါ့နော် export ပို့တဲ့လူတွေကမဖြစ်မနေတွင်ရတဲ့ပုံစံပေါ့နော်ကျွန်တော်ကဒီပို့တဲ့ပမာဏရဲ့100ရာခိုင်နှုန်းကိုကြီးအောင်တွင်ရပါတယ်အဲ့တော့ကျွန်တော်တို့ဒီရင်ပို့ခဲ့တဲ့ master 18နေနောက်ပိုင်း license ထုတ်ခဲ့တဲ့လူတွေနဲ့ဒီမေလာထုတ်မဲ့လူဂျော်လာထုတ်မဲ့လူတွေကိုကျွန်တော်ကိုရာစနစ်ကျွန်တော်တပ်ပတ်ပေးတယ်။အဲကိုရာမှာကမိမိပြပို့လို့တဲ့ပမာဏရဲ့ဆရာအနုံးမို့။ဥပမာတန်တထောင်တင်ပို့မဲ့လူကတန်တရားမရောမနေရရောင်းပါ။တန်တရားကိုရောင်းပြီးပါလက်မှတ်ရမှာကျွန်တော်ကဒီ license လျှောက်ခွင့်ရှိတာပေါ့နော်။အဲပုံစံနဲ့ကျွန်တော်ကလက်ရှိသွားတာ။သွားတဲ့အကြောင်းမလို့အပြင်ပေါက်ဈေးတဲ့ဆိုင်ဟိုဒိတ်ကိုကျွန်တော်ကဟိုအလောက်2000နဲ့3000ကျော်အောင်ရှုံးတော့။အဲကျွန်တော်ဝယ်နေရနှစ်နေရရန်ကုန်နဲ့မန္တလေးပေါ့နော်
။ရန်ကု
န်မှာလည်းကျွန်တော်ကအေးငားနေရာတော့ရှိရဲ့မန်လေးမှာကြောက်ဆယ်မှာတနေရာဖွင့်ပြီးဝယ်တယ်ပေါ့နော်မန်လေးဝယ်တဲ့ဟာမှာဆန်စည်းကပို့ပြီးတော့များတယ်။ရန်ကုန်မှာကျတော့မန်လေးတဲ့ဆန်တော့ကြောက်ဆယ်တဲ့ဆန်တက်တာတယ်။ဒါပေမဲ့ဒေးကိုကြမ်းပြင်း2000နဲ့3000ကျတော့ကျွန်တော်ကအပြင်ဈေးကွာခြားချက်ရှိတော့ Facebook ပို့တဲ့လူတွေကရှုံးခံပြီးတွင်းပြရတော့
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ပြပဈေးခွက်ကတော့ဆန်ပို့တဲ့လောက်ရောင်းရမယ်အခြေအနေမျိုးရှိပါသလားရှင်ဆရာဒီအခြေအနေမှာတော့
အဲဒီဝစီကတော့ဟိုဟိုသူကတနေ့တသိန်းခွဲလောက်ကတော့ရောင်းရပါတယ်ဒီအမေနိုင်ရှင်ပဲဆိုရင်တော့ဒီပြီးခဲ့တဲ့ဒီအေဗလာအနေထားနဲ့အခုဒီဒီမီလာဒီကုန်းနဲ့ဆိုရင်တော့ဟိုကဘာဆန်စီကလည်းကျလာတာပေါ့နော်ဟု
တ်ကဲ့
ဇိုးဆန်နေဆိုရင်ဒီအစိတ်30လောက်တန်းဝယ် US ဒေါ်လာအလောက်နေပါပြန်ဟေးလာတာတွေ့တယ်တချို့တိုင်းမီတာရင်တော့အလိုပေါ့ကိုဗစ်စဖြစ်တော့ကျွန်တော်တို့တိုင်းမီတွေပြေးလိုက်တာပေါ့ကျွန်တော်လည်းမတ်စတာနောက်ဆုံးပန်းနေပြီးတော့မှဒီအေဗလာလို့အဲ့စင်းအစ်မပေးပြေးလိုက်တယ
်ဟ
ိုအဟောင်းတွေပဲဒီဘဝင်ပေးလိုက်တယ်ပေါ့နော်နောက်တခြားနိုင်ငံတွေလည်းလိုပဲပေးဆိုတာ BNN တို့ဘာလို့လဲတာပေးတယ်ကိုရာတွေဒီကမ္ဘောဒီးယားတို့ရှိတော့ဆိုဆန်စီအဲဒီကဝယ်လို့ကများတယ်ပေါ့အခုကသူတို့တွေလည်းပြန်ဖွင့်လာတယ်ကျွန်တော်တို့ပဲဟိုကျွန်တော်တို့ဒီမှာနိုင်ငံတွေနဲ့လည်းမိသားနေစာပြီးကိုရာတို့ကထွက်လာတယ်ပဲကြောင်းမလို့အခုပြောရင်တော့ကမ္ဘာဆန်စီနေတာကတော့ပြန်ပြီးအခြားဘက်မှာတော့ရှိတယ်အေးတဲ့ဘက်မှာတော့ရှိပါဒါပေမဲ့တန်းချင်းမရောက်ဘူးလားဆိုတော့ကျွန်တော်လည်းရောက်ရပါတယ်ဘာလို့လဲတန်ချိန်ကန့်တတ်လိုက်တာပေါ့နော
်။ရင်
တော့ရောက် free ဆိုတော့ကျွန်တော်တို့ကဟိုရောင်းဖို့ခက်တာ။ဥပမာတော့လေကိုရာစနစ်ဆိုတော့ overseas ကတသိန်းကျွန်တော်တို့ကဒီပဲလေရောင်းရ5000ဆိုတော့ဟိုပြောရရင်တော့ဟိုဒီလောက်တသိန်းခွဲလောက်တသိန်းခွဲနဲ့သိန်းရအောင်ကျွန်တော်တို့ကြောင်းရတဲ့နေတာရှိပါတယ
်။ဟုတ်ကဲ့။အဲ့တော့အခုဒီအရန်ဆန်သွင်းရတရားမှာရှုံးတာနဲ့ဒီ export ပို့တဲ့ခါမှာပြန်ပြီးတော့မြတ်တာနဲ့မှာရောကာမိပါမလားဆရာ။ပြန်ပြီးတော့သူတို့အတွက်
အဲကျွန်တော်တို့ကခုနကပြောလို့ဈေးစကားတော့ဖြစ်သွားတာပေါ့နော
်
ဟုတ်ကဲ့ဒါလည်းဒီကျွန်တော်တို့ဒီ export ဒါတွေကြားမှာပြောစရာတခုတော့ဖြစ်နေတာပေါ့နော်ဘာလို့ကျွန်တော်တို့ကပုံမှန်ဆိုရင်ဒါ covid ဖြစ်ရင်အစိုးရနေပြီစီးပွားရေးလုပ်ငန်းအခြေအနေကိုကြီးပေးတာပေါ့နော
်ဟုတ်
ဗေဒိုင်း US ကိုလည်းကြီးပေးတယ်အဲဒီရေးနိုင်ငံတွေဘင်္ဂလားဒေ့ရှ်ကိုလည်းထောက်ပံ့နေ billion ဘလောက်လို့ဒါရေးကြတာပေါ့
ဟုတ်
ဒါပေမဲ့ကျွန်တော်တို့ exporter ရကြပြန်လူရတာပေါ့ကျွန်တော်ဟုတ
်ကဲ့
လူရအောင်ကျွန်တော်ကလူရတဲ့သဘောဖြစ်ကျွန်တော်တို့ကထောက်ပံ့မရဘူးကျွန်တော်ကပို့ပြီးဟိုမှာဟိုပြောရင်တော့ minus ပြန်ဖြစ်တော့ရင်တော့ကျွန်တော်တို့ကဒီစနစ်မရှိဘူး
covid
ပေါ်လာတော့ကျွန်တော်တို့အရှုံးခံပြီးကြောင်းနေပါတော့ဒီကတော့ တော့ easy ਆ ရီတော့ဖြစ်ကြအောင်နော
်
ဟုတ်ကဲ့ဒါနဲ့တန်းကြီးရေရတကယ်တမ်း export အားပေးတယ် export လုပ်နိုင်ဖို့အတွက်ပီလီယံနဲ့ချီပြီးကူညီပေးနေတဲ့အခြေအနေမှာပေါ့နော်ကျွန်တော်တို့စီကတော့လက်ရှိအားပြီး export နဲ့ပတ်သက်ရင်တော့ကူညီပေးတာမရှိဘူးနောက်အစိုးရကတခုပဲပေါ့အခွန်နဲ့ပတ်သက်ရင်ချွေဆိုင်တဲ့သဘောပဲရှိတယ်သူကအရင်တော့ကျွန်တော်က3လတစ်ချိန်ဝင်ဝင်ကဆောင်ရတယ်ပေါ့နော
်ဟုတ်ကဲ့
အခုကတော့ကျွန်တော်တို့က3လချိန်မဆောင်ဘဲနဲ့ဒါကိုဆိုင်းရတယ်ဆိုလို့ပဲတော့တာဟိုဆိုင်းရတယ်ဆိုတာတကယ်တမ်း wave flow ပြီးလိုက်တာမဟုတ်ဘူးပေါ့နော်သူကဘာလဲဆိုရင်နှစ်ကုန်ပြန်ပြီးဆောင်ရတာဖြစ်နေပေါ့နော
်
ဟုတ်အဲ့တော့ခွန်ရတယ်ကျွန်တော်ကမလျှော့ဘူးတစ်ခါလည်းကျွန်တော်တို့အတွက်ချင်းတွေလို့ဘာလို့ရတာမရှိဘူးတော်တော်လေးကျွန်တော်တို့ကတော့ဒါအစိုးရကိုပြန်ပြီးတော့ဒါအရန်စံမှာအရှုံးခံပြီးကျွန်တော်တို့သွင်းပြီးရတဲ့အပိုင်းတော့ရှိဟိုတချို့တွေကအကြံပြုကြတာတော့မနက်အရန်စံဝယ်ကိုယ့်အောင်စိုးရစီနဲ့ဝယ်လိုက်တင်တာပေါ့နော
်
ပေါင်စင်းနဲ့ပေးဝယ်ပေါ့ဗျာ export ပို့တဲ့လူတွေကသူ့အောင်ပို့အဲ့ပုံစံတော့အချို့လည်းအကြံပြုတာရှိတော့
ဟုတ်ကဲ့အဲ့တော့ exporter တွေကြားမှာတော့နည်းနည်းဒီပေါ်မှာဘဝင်မကြတာတွေတော့ရှိမှာပေါ့ဆရာပြောချင်ဆိုကြပါခင်ဗျာရှိပါ
ကျွန်တော်ရှင်းပြသလိုပဲပေါ့ဟုတ်ပါကျွန်တော်တို့ကငွေတွေကအလုပ်ကမကောင်းလို့ဟိုပြဿနာရှိရယ်ဒီဘဇီဘက်မှာလည်းတော့ဒီခုနစံသေးကြတယ်
ဟုတ်
ကဲ့တော့ဒုတိယချက်ကကိုရာအသတ်မှတ်တဲ့နေရာမှာလည်းအတန်ထွက်တာပေါ့နော
်။
အညီများဦးဖြစ်တယ်လို့နည်းတယ်များတယ်ဖြစ်တဲ့ခါကျတော့ကိုရာအသတ်မှတ်တဲ့တော့ကိုသွားကျင်တော့သွားလို့မရဘူး။မ2000ဒလ2000ပို့ရတယ်လို့က1000ပဲရမယ်ငါးရပဲရမယ်ဆိုသူကလောက်ရတာခက်တယ်ပေါ့
။
တစ်ခါမှလည်းတခါအရန်ဆန်သွင်းနေပဲကြောင်းမလို့အဲအရန်ဆန်သွင်းနေအရှုံးရဲ့ပါတယ်ကတထံမှာဘလောက်လဲကြာလာ။တထံဦးတော့ကျွန်တော်တို့ကအကြမ်းမြင်အဲဒီဟိုပေါ့အနည်းဆုံးတော့ဟိုဟို5ဒေါ်လာလောက်ထပ်ပြီးကျွန်တော်ကဒီ extra cost ဖြစ်လာတော့เนาะအခုပေးရတဲ့ပတ်စံအနေနဲ့ရှိပါအ
ဆိုးရကိုပေါက်ဈေးထက် short ပြီးတော့တွင်းရတော့ပြည်ရင်းစံဈေးကွက်မှာရောဈေးကျသွားပါသလားရှင်ဒီအပေါ်ပြည်ရင်းစံဈေးကွက်မှာရောဟိုတက်ရောက်မှုရိုက်ခတ်မှုရှိပါသလားဆရာ
ပြည်ရင်းစံဈေးကပိုကျတာပေါ့ဟောကျွန်တော်ကအရန်စံအတွင်းလို့လူဝယ်တဲ့တွေ့ကြောင်းမလို့ပြင်မှာဈေးတက်သွားတယ
်
အဆိုးရအတွင်းနဲ့ဆိုတာကျွန်တော်က subset လို့ပြီးပြတယ်ဒီအဆိုးရဒီစံကိုတင်ထားတာပဲရှိတယ်ဆိုပြန်ရောင်းတာမဟုတ်ပြန်လကားပေးတာမဟုတ်
ဟ
ုတ်ကဲ့ကျွန်တော်ကပြင်ပါကြတော့ဒီအချိန်လိုလိုအင်းမှာကျွန်တော်ကခုနဒီပြပဖို့လေကျွန်တော်ဝယ်ရတယ်ဒီအရန်ဆန်ကိုလည်းတတ်မှတ်ရသွင်းပြီးအောင်သွင်းရတော့အော်ဒီအရန်ဆန်ဝယ်တဲ့အင်အားကြောင့်ကျွန်တော်တို့အပြင်မှာတော့စံသေးပို့တက်လာစံသေးကြတာကိုပို့တက်လာ
ဆရာဒေါက်တာဆွထွန်းအထူးပဲချစ်သိကြပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တတိယသတင်းလမ်းမှာတော့အခုကမ္ဘာမှာဖြစ်နေတဲ့ COVID-19 ကပ္ပကပ်ပြီးရောဂါအကျက်တဲကိုအကြောင်းပြုလို့အစိုးရတွေအာဏာချုပ်ကိုင်မှုလှုပ်လာတာတွေကိုနှမဲကျော်တွေဘလို့သတိပေးနေကြပါလဲဒီလိုအစိုးရတွေတံပြန်လှုပ်တာကိုသတိထားကြဖို့ဟောလိဝုဒ်နမဲကျော်မင်းသားနဲ့ယူထားလို့ပိုပြီးတော့မှနမဲကျော်ရဲ့လူအခွင့်ရေးရှင်နေအမ်မာကလိုနီကသတိပေးသွားတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားရီကိုပြပြပေးသွားပါမယ
် As a barrister I focus on representing victims of human rights abuses and I see through this work
ငါကမှပြစ်မှုကျူးလွန်သူတွေကိုပြည်ဝင်ဝင်တားလို့ရမယ့်ဥတွေပြဋ္ဌာန်းမှုအတွက်နမေကျော်လူအခွင့်အရေးရှင်နေ ML Clooney ကဩစတြေးလျအစိုးရကိုတိုက်တွန်းသွားပါတယ် ML Clooney ဟာ Magnus Sky Act လို့ခေါ်တဲ့လူအခွင့်အရေးကျူးလွန်သူတွေကိုအရေးယူတန်ခတ်တဲ့ဥတွေဖြစ်လာဖို့ရှေ့ဆောင်ကြိုးပမ်းအားထုတ်နေသူဖြစ်ပါတယ်အခု COVID-19 ကပ္ပကပ်ဘေးရောဂါအကျက်အတဲကိုအကြောင်းပြုလို့အစိုးရတွေကအာဏာချုပ်ကိုင်မှုလှုပ်လာတာတွေကြောင့်ဒါကိုဒီမိုကရေစီအလေးထားတဲ့အစိုးရတွေတံပြန်လုပ်ဖို့အတွက်ဟောလိဝုဒ်နာမည်ကျော်မင်းသားနဲ့ယူထားလို့ပို့ပြီးတော့နာမည်ကျော်တဲ့လူအခွင့်အရေးရှင်ML Clooney ကတတိပေးသွားတာပါလူတွေသေးသေးနိုင်လောက်တဲ့မဟုတ်မမှန်သတင်းတွေပြက်နေချိန်မှာဒီကပ်ဘေးနဲ့ပတ်သက်လို့သတင်းမှားဆိုပြီးတော့သတင်းတောက်တွေကိုဆွဆွဲအရေးယူတာမျိုးတွေအစိုးရတွေကလုပ်လာနေပါတယ
် Meanwhile international crimes from genocide in Iraqand Myanmar to war crimes in Syria and Yemen remain unpunished.
ဒီတော်တွေမှာရင်အီရန်နဲ့မြန်မာကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့စီးရီးယားနဲ့ယီမန်ကဆစ်ရာဇဝဲမှုတွေအထိနိုင်ငံတကာရာဇဝတ်ကျူးလွန်မှုတွေကိုအရေးမယူနိုင်သေးပါဘူး။ဆိုပြီးတော့ American ပြည်ထောင်စုက online video ကတဆင့် Australia လွှတ်တော်ကော်မတီတရက်ကို ML Clooney တိုက်တွန်းသွားတာဖြစ်ပါတယ်။အာနာရှင်ကြီးတွေပို့ပြီးညညွတ်လာပြီးတော့လူခွင့်ရေးချိုးဖောက်ဖို့နိလန့်တွေရှာဖွေကြံစလာကြတာကြောင့်လူခွင့်ရေးအကာအကွယ်ပေးတဲ့အစိုးရတွေဘက်ကလည်းအလားတူညညွတ်ဆောင်ရွက်ကြဖို့လိုတယ်လို့ ML Clooney ကတိုက်တွန်းခဲ့ပါ
တယ်
ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့တွေကအဖွဲ့ဝင်တယောက်အပါဝင်နာမည်ကျော် K-pop အဆိုတော်၄ယောက်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးတာမှမရှိဘူးလို့ဖြေထွက်ကြောင်းတောင်ကိုရီးယားသတင်းတွေမှာဖော်ပြပါတယ် BTS အဖွဲ့တွေကချွန်ကွတ်နောက်ပြီးတော့ NCT အဖွဲ့တွေကချေဟွန်နောက်ထပ်နှစ်ယောက်တို့စိုးမျိုးတော်ကညဘက်စီကားတဲ့ Itaewon ရက်ခွက်ကစားတောက်ဆိုင်မှာအတူတူထိုင်ခဲ့ကြပြီးတဲ့နောက်အဲ့ဒီမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တာတွေဖြစ်လို့သူတို့အခုလိုပိုးရှိမရှိစစ်ဆေးရတာဖြစ်ပါတယ်။သူတို့နဲ့ပတ်သက်ပြီးတော့ထွက်နေတဲ့သတင်းတွေမှန်ကြောင်း BTS အဖွဲ့ရဲ့ Big Hit Entertainment Company ရောနောက်ပြီးတော့ချေဟွန်ကိုကိုစားပြုတဲ့ SM Entertainment Agency ကရောအတည်ပြုသွားပြီးတော့သူတို့တွေဒီလိုမျိုးပေါ်ပေါ်ဆဆသဘောထားပြီးတော့တွားမိကြတာအတွက်အထူးကိုတောင်းတရကြောင်းပြောပါတယ်။
If you wanted to, you could relax the rest of your life, right?
ကိုရီးယားကနေမေဂျော K-pop အဖွဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့တွေကအဆိုတော်ထေရန်ရဲ့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ထားတာကိုကြည့်ချင်နေဆိုရင် online မှာကြည့်လို့ရပါပြီ။ White Knight အဖြူရောင်ညားလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ရုပ်သံ series ကအသက်32နှစ်အရွယ်ထေရန်ရဲ့အမှုပညာတဲ့ဘဝနဲ့သူ့ရဲ့အပြင်ကဘဝတို့အကြောင်းရိုက်ကူးထားတာ
ပါ။ Hobby တွေကန်တာမှန်းနဲ့24ဂန်တောင်းခေါက်ရဲ့မူတွေ့ကို
သူမင်းသမီးမေဟီရင်းနဲ့လက်ထပ်ထားတဲ့သူတို့နှစ်ယောက်ရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကိုလည်းတွေ့ရမှာဖြစ်တယ်လို့သူတေးထက်ပြားတွေရိုက်ဖို့ဘလို့ပြင်ဆင်တယ်လဲနောက်တော့ဖြောပြေးပွဲတွေထွက်ဖို့ကဘာတွေလုပ်ရလဲဆိုတာတွေကိုလည်းရိုက်ပြထားပါတယ်။သူ့ရဲ့မှတ်တမ်းရုပ်သံ series ကိုထေရန်နဲ့ Big Bang အဖွဲ့ရဲ့ YouTube online ရုပ်သံ line တွေမှာမေလ18ရက်နေ့ကစပြီးတော့ကြည့်ရှုနိုင်ပြီဖြစ်ပါတယ်။ဒီတက်တဲ့အောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဒီ drin ba English American style ganda ma kaw yu lo de be ya de straw ko a che khan ne idiom a thong ri ko tin pya pi ma mo patama u song
the last straw
ko tin pya pi ma phit par de sa long paung ga the the last the last ga now song s t r a w straw ga kaw yu so ro sa kwai hun ye dai yai de be ga do now song kaw yu a myin bo
The straw that broke the camel's back.
So re soyuz ga ga lu su ba re. Di soyuz ma camel camel so re she le bai pu pye ne khanda ya dita dwi ma khi twa bu pisi te bu a thong pyu de kala out dwi ni ne kaw yu te ya ma kaw yu de bin tha pi te khai lu ai de bin chaung kha yu chu ya re su pi lo tin sa pyo tha de a su phit ba re.တကယ်ဆိုကောက်ရိုးအစီအတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါရိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပြီမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခံရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာပြန်ဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုံစီတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Ruby ရဲ့ဥပမာကတော့
It's the last straw for me to see my brother spend money on a brand new car He hasn't given me back the money he borrowed from me
ကျွန်တော်ညီကကားတစ်ကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲဒေါသပါပဲသူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's the last straw for me to see my brother spend money on a brand new car He hasn't given me back the money he borrowed from me
ခုစလေတင်ပြပေးမှာကတော့
Grasping at straws
ဖြစ်ပါတယ်စာလုံးပေါင်းက GRASPING grasping ကလက်နဲ့ဆွဲနေတာလှမ်းကင်ဖို့ကြိုးစားတာ ATAT ကနေရာကိုရည်ညွှန်းတာ STRAWS straws ကကောက်ရိုးမြင်နေဆိုတော့စကိုက်ထွန်းရဲ့တိုက်ရိုက်ဒီဝေကတော့ကောက်ရိုးမြင်တွေကိုလှမ်းပြီးဆွဲဖို့ကြိုးစားနေတာပေါ့ဒီတော့ရဲ့ idiom ဒီဝေကလည်းရှင်းပါတယ် ကောက်ရိုးတွေလှမ်းဆွဲခြင်းအပြင်အခြေအနေတစ်ခုဟာဘာမှထူလာနိုင်မှာမဟုတ်ပါဘူးဥပမာရေးနစ်လို့ကောက်ရိုးတွေလှမ်းဆွဲရင်ကိုကိုကိုကဲနိုင်မှာမဟုတ်ပေမဲ့လို့လေဒီနေရာမှာကောက်ရိုးတွေလိုပဲနေစဉ်ဘဝမှာနောက်ဆုံးမျှော်လင့်ချက်နဲ့ရနိုင်တာလေးဖြစ်နိုင်တာလေးကိုရလို့ရညာအားကိုးနဲ့ကြိုးစားတာမျိုးကိုဆိုလိုပါတယ်ဒီသုံးရည် EDM အဓိပ္ပာယ်ကတော့ကြံရမရလုံမီလုံရမျှော်လင့်ချက်ကလေးနဲ့ရလီမလားဆိုပြီးတော့ကြိုးစားတာမျိုးကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
My sister tried to save her marriage by grasping at straws but it didn't work and her husband left her
ကျွန်တော်ညီမကသူ့အိမ်အောင်ရေးကိုအဖတ်ဆင်နိုင်ဖို့နှီးမျိုးစုံနဲ့ကြံမိကြံရရလို့ရညာကြိုးစားကြည့်သေးတယ်ဒါပေမဲ့လို့လေမအောင်မြင်ဘူးလေသူခင်မုန်းကသူ့ကိုပြစ်သွားတယ်လीလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My sister tried to save her marriage by grasping at straws it didn't work and her husband left her
ခုနောက်ဆုံးတင်ပြပြီးမှာကတော့
draw straws
ဖြစ်ပါတယ်ဆာလုံပေါင်းက D R A W draw ကဒီနေရာမှာဆွဲတာS T R A W S straws ကကောက်ရိုးတွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကောက်ရိုးတွေကိုဆွဲတာပေါ့ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းကဖြစ်ပါတယ်မင်းနိုင်မယ်ပဲဖြစ်ဖြစ်ကန်စားမယ်ပဲဖြစ်ဖြစ်ဒုတ်တွေလိုပဲအတူအရှိတွေရှိတဲ့ကောက်ရိုးမြင်တွေကိုစုပြီးအပေါ်ကနေဆွဲခံရမှာဆွဲတဲ့လူကအရှိရရင်အနိုင်ရမယ်အတူရရင်ရှုံးမယ်စသဖြင့်ကျူတင်သဘောတူထားတဲ့ဒလိကနေဆင်းသက်လာတာဖြစ်ပါတယ်ဒီအသုံးကိုနောက်ပိုင်းမှာတော့မင်းနိုင်ရမှာပဲဖြစ်ဖြစ်ကန်ဆန်းရမှာပဲဖြစ်ဖြစ် draw straws ရလို့ရည်ညွှန်းသုံးလာပါတယ်တကယ်ကြတော့မင်းနိုင်ရမှာကောက်ရိုးတွေကိုအသုံးပြုမှာတော့မဟုတ်ပါဘူးခုခေတ်မှာတော့ဆက်ကူပမာရေးမဲလေလေးတွေလုပ်ပြီးတော့ဆွဲလေရှိကြတာကတော့အလွယ်ဆုံးလို့ဆိုရမှာပါပဲဒါကြောင့်မလို့ draw straws ရ idiom အဓိပ္ပာယ်ကတော့မင်းနိုင်တာကန်ဆန်းတာမဲဆွဲတာကိုဆိုလိုပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
Let's draw straws to decide who will take the night duty for next week
နောက်တွင်ပါညအဆိုင်ပိုင်းဘယ်သူတာဝန်ကျမယ်ဆိုတာကိုဆုံးဖြတ်ဖို့မဲနိုင်ကြရအောင်လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Let's draw straws to decide who will take the night duty next week.
ဒီတွင်ပါ straw ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
the last straw, grasping at straws, draw straws.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ COVID-19 ကူးစက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်ရေးသတိထားဆောင်ရွက်ချက်အသစ်တွေနဲ့အတူဥရောပနိုင်ငံတချို့မှာခီးသွွားလုပ်ငန်းကဏ္ဍကိုတဖြည်းဖြည်းချင်းပြန်လည်စတင်နေပါပြီ။ဂရိနိုင်ငံရဲ့စီးပွားရေးကခီးသွွားလုပ်ငန်းအပေါ်မှာအများစုမှီခိုနေတာဖြစ်ပြီးတနင်္လာနေ့မှာတော့လူတွေကြအကွာအဝေးတစ်ခုချာနေထိုင်ရေးညွှန်ကြားချက်တင်တဲ့အတူစားတောက်ဆိုင်တွေပြန်ဖွင့်ခဲ့ပါတယ်။စပိန်နိုင်ငံမှာတော့ပင်လယ်ကမ်းခြေတချို့ပြန်ဖွင့်သလိုပြင်သစ်နိုင်ငံကတော့တနင်္လာနေ့မှာပဲနေဆက်ဆိုင်ရာတမြင့်ချက်ကိုစပြီးတော့ဖယ်ရှားနေပါပြီ။တချိန်ညက်မှာပဲဘရာဇီးနိုင်ငံကတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယမြောက်အများဆုံးနိုင်ငံဖြစ်နေပြီးကူးစက်ခံရသူပေါင်း 36,000 ကျော်ရှိနေပါတယ်။ငှက်ဖျားရောဂါကုသတဲ့ hydroxychloroquine ကို COVID-19 ကုသတာမှအသုံးပြုနိုင်မဲ့အလားအလာနဲ့ပတ်သက်လို့လူသားတွေနဲ့ဆန့်သက်မှုကိုယာယီဆိုင်ငံကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။ဒီစီးနဲ့ဆန့်သက်ကုသမှုနဲ့ပတ်သက်ပြီးဘေးကင်းလုံခြုံမှုဆိုင်ရာအချက်အလက်တွေကိုဘုတ်အဖွဲ့ကပြန်လည်သုံးသပ်နေချိန်မှာဆန့်သက်မှုကိုအမှုဆောင်အဖွဲ့ကခေတ္တရပ်ဆိုင်းတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းနေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ29ဦးထိရှိနေပြီးဒုက္ခသည်1000ကျွဲလောက်ကိုတီးခြားခွဲစောင့်ကြည့်နေရတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကတင်းနယ်လာနေမှာပြောပါတယ် အင်္ဂါနေ့နာနေခင် VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA စီစဉ်တွေကိုအပင်းနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကျွန်မတင်ပြီးထိုက်ပါ
This program has come to you from the Voice of America, Washington.